Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာဝါရှင်တန်မြို့တော် VOA American အတန်းကနေ2019ခုနှစ်အောက်တိုဘာလ22ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 24.50 58တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမသင်္ကီထိုက်ပါစီးပွားနိုင်ငံတွင်ကရုတ်သိမ်းလိုက်တဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုတော့အီရတ်မှာတတ်ချမယ်ဆိုအမေရိကန်ကာကွယ်ဝင်ကြီးကပြောဆိုပါတယ်ဂျပန်ဧကရစ်နာရူဟီတိုရဲ့နန်းတပ်ပွဲတယောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဂျပန်နိုင်ငံတိုကျိုမြို့တော်ကိုတနင်္ဂနွေနေ့ကဆက်ရောက်သွားပါပြီဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပြီအခုလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကြားရပြီးတဲ့နောက်သတင်းလွှာကိုတင်ဆက်တဲ့အခါမှာတော့
မြန်မာပြည်လက်ဝှေ့ယန္တရာရောင်းတဲ့လုပ်ငန်းတွေဟိုအထည်ချုပ်လုပ်တဲ့ဟိုဒါဘာဖက်နက်တွေပါချုပ်တဲ့ကုမ္ပဏီမျိုးတွေနားပြီးတော့အစားအစာလုပ်ငန်းလုပ်တဲ့အဲရှေ့ပစွန်လည်းပါဝင်ပတ်သက်ပါတယ
်ဒါကတော့နယူးယောက်မြို့မှာစနေနေ့ကကျင်းပခဲ့တဲ့မြန်မာကုန်စည်ပြပွဲနဲ့ပတ်သက်လို့ဥဆောင်စီစဉ်တဲ့ကိုမိုးချန်းက VOE ကိုပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်တခါအာဂရီလိုက်စားမှုတိုက်ဖြတ်ရေးအစိုးရခြေလှမ်းအကြောင်းတွေ့ဆုံမေးမြန်းထားတဲ့မြမရေးရဆွေးနွေးကန်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်မြမပြည်ကပေးစာစတဲ့ပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်မှုရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်
စီးရီးယားနိုင်ငံထွင်းကအမေရိကန်ရဲ့အကြီးဆုံးစစ်အခြေစိုက်စခန်းကနေအမေရိကန်တပ်ဖွဲ့ဝင်တွေတနင်္ဂနွေနေ့မှာရုတ်သိမ်းလိုက်ပါပြီ။စီးရီးယားကနေရုတ်သိမ်းလာတဲ့အမေရိကန်တပ်ဖွဲ့တွေကိုတော့အီရတ်နိုင်ငံအနောက်ပိုင်းမှာတက်ချမှာဖြစ်ပြီးဒေသရင်းကအစ္စလာမ်ပြည်အစွန်ရောက် IS တိုက်ခိုက်ရေးသမားတွေကိုခြေမှုံမဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးဆက်လက်ဆောင်ရွက်မယ်လို့ကာကွယ်ဝင်ကြီးမတ်အက်စပါကပြောပါတယ်။ကာကွယ်ဝင်ကြီးအက်စပါရဲ့အပြောအရတော့အမေရိကန်တပ်ဖွဲ့ဝင်900ကျော်ကိုအီရတ်ကိုပြောင်းရွှေ့တက်ချမှာဖြစ်ပြီးတပ်ဖွဲ့ဝင်တွေလောလောဆယ်မှာတော့အမေရိကန်ကိုပြန်လာနိုင်အောင်မှာမဟုတ်ပါဘူး။သမ္မတဒေါ်နယ်ထရန့်ကတော့အမေရိကန်တပ်ဖွဲ့ဝင်တွေထာနေပြန်လာနိုင်မယ်ဆိုတဲ့သဘောမျိုးပြောခဲ့တာပါ။အီရတ်နိုင်ငံကနေစီးရီးယားနိုင်ငံတွင်သွားပြီးအမေရိကန်အနေနဲ့အကြမ်းဖက်ဝါဒတံပြန်ချေမှုန့်ရေးအလားအလာကိုတော့ကာကွယ်ဝင်ကြီးကမငင်းပါဘူး။ဒါပေမဲ့လည်းအစည်းအဝေးတွေကိုအချိန်ယူဆောင်ရွက်မှာဖြစ်ပြီးလမ်းမဲ့ရပ်ပိုင်းတွေအတွင်းနေတိုးမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ဆွေးနွေးပွဲမှာမဟာမိတ်တွေနဲ့လည်းညှိနှိုင်းမယ်လို့ပြောပါတယ်။အမေရိကန်တပ်ဖွဲ့တွေစီးရီးယားနိုင်ငံနဲ့ပြန်သွားရမယ်ဆိုရင်လည်းအမေရိကန်လေရင်တွေနဲ့ကာကွယ်ပေးမှာဖြစ်တယ်လို့ကာကွယ်ဝင်ကြီးကပြောပါတယ်။လက်ရှိမှာတော့အမေရိကန်နဲ့အီရတ်ကြားသဘောတူညီချက်အရအီရတ်နိုင်ငံအတွင်းမှာအမေရိကန်တပ်ဖွဲ့ဝင်9000လောက်ရှိနေပါတယ
်။တာလီဘန်နဲ့ညီညာရေးဆွေးနွေးပွဲပြန်ဆဖို့ကြိုးပမ်းနေကြမှာပဲ။အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကကြေညာမထားပဲတနင်္ဂနွေနေ့ကအာဖဂန်နစ္စတန်ကိုရုတ်တရက်ရောက်ရှိသွားပါတယ်။နိုင်ငံရေးသဘောတူညီချက်အပအဝင်ညီညာရေးသဘောတူညီချက်တချို့ရဖို့အခုချိန်ထိမျှော်လင့်ထားပြီးဒါဟာရှေ့ဆက်ဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့အက်စပါကသူနဲ့အတူလိုက်ပါသွားတဲ့သတင်းနောက်တွေကိုပြောပါတယ်။အမေရိကန်စစ်တပ်တွေပြည်ပမှာဖြန့်ကျက်ခြားရမှုအရှိအကြဆုံးဖြစ်တဲ့18နှစ်ကြာအာဖဂန်စစ်ပြည်တွင်းစစ်ပွဲကိုရပ်ဆဲဖို့အချိန်နီးစပ်တဲ့အချိန်ဒီမှာပဲအမေရိကန်တာလီဘန်ဆွေးနွေးပွဲတွေကိုဖျက်သိမ်းကြောင်းသမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့လတည်းရုတ်တရက်ကြေညာခဲ့တာပါအာဖဂန်မှာရဲသားတွေကိုရောအမေရိကန်တပ်သားတွေကိုပါတာလီဘန်တပ်ဖွဲ့တွေကတည်ကြည်အောင်ဆက်ပြီးတိုက်ခိုက်နေတဲ့အတွက်ငင်းငင်းရေးလုပ်ငန်းစဉ်တွေကြာဆုံးသွားပြီလို့သမ္မတဒေါ်နယ်ထရန့်ကကြေညာခဲ့တာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကဖလော်ရီဒါပြည်နယ်မိုင်အမီကသူ့ပိုင်နဲ့ကောက်ကွင်းမှာ2020ပြည်နှစ်ဆက်မှုထိပ်သီးတွေရဲ့ G7 ထိပ်သီးဆွေးနွေးပွဲကျင်းပမယ့်အစီအစဉ်ကိုဖျက်လိုက်ပြီလို့စနေနေ့ညပိုင်းမှာတွစ်တာလူမှုကွန်ရက်ကနေဇက်တရေးသားခဲ့ပါတယ်ထရန့် National Doral မှာနှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲကျင်းပဖို့စီစဉ်ထားကြောင်းပြီးခဲ့တဲ့သတင်းပတ်မှာသမ္မတထရန့်ကကြေညာခဲ့ပြီးတဲ့နောက်ဒီစီစဉ်ကနေသမ္မတအနေနဲ့ငွေကြေးအကျိုးအမြတ်ရမယ်ဆိုပြီးနိုင်ငံရေးအတိုက်ခံတွေဘက်ကရောတချို့ Republican တွေကပါဝေဖန်ရှုတ်ချခဲ့ကြတာပါစီးပွားရေးအင်အားကြီးတဲ့ G7 နိုင်ငံတွေကခေါင်းဆောင်တွေတွေ့ဆုံပွဲကိုဒိုရမ်မှာလုပ်မဲ့ကိစ္စအပေါ်ဆန့်ကျင်တဲ့အတွက် American media တွင်နဲ့ Democrat တွေကိုသမ္မတ Trump ကအပြစ်တင်ပြောပါတယ်။ G7 ခေါင်းဆောင်တွေနဲ့အစည်းအဝေးကို Miami က Trump National Dorm မှာကျင်းပတာကနိုင်ငံအတွက်သိပ်ပြီးကောင်းမယ်လို့ထင်တဲ့အကြောင်းသမ္မတက Twitter လူမှုကွန်ရက်မှာရေးပါတယ်။ဒီ Golf Club ကဧကရာနဲ့ချီကျယ်ဝန်းကြီးမာပြီး Miami နိုင်ငံတကာလေဆိပ်နဲ့ကပ်ရက်ဖြစ်တဲ့အကြောင်းအစည်းအဝေးကနေနဲ့ခန်းနာတဲ့ခန်းမကြီးတွေရှိပြီးအခန်းပေါင်း50ကနေ80ရှိတဲ့အဆောက်အုံမှာနိုင်ငံတွေကကိုယ်စားလှယ်အဖွဲ့တွေကိုယ်ပိုင်နေရာထိုင်ခင်းတွေရကြမှာဖြစ်တယ်လို့လည်းသမ္မတကရှင်းပါတယ်။သူ့အနေနဲ့အကျိုးမြတ်အတွက်အခုလိုလှုပ်ချင်တာမဟုတ်ကြောင်းတရားဝင်လှုပ်ခွင်သာရရင်နိုင်ငံအနေနဲ့ငွေကြေးကုန်ကြမှာမဟုတ်ဘူးလို့လည်းရှင်းပါတယ်။ဒါပေမဲ့မကောင်းမြင်နေတဲ့မီဒီယာနဲ့ဒီမိုကရက်မိဖက်တွေကခါခါတီးတီးဖြစ်နေတယ်ဆိုပြီးသမ္မတကရှင်းပါတယ်။သမ္မတရဲ့ Republican Party ကပုံကိုတချို့ကလည်းဒီအစည်းအဝေးကိုဝေဖန်ထားတာဖြစ်ပါတယ်ရှင်။
2016အမေရိကန်ယူကောက်ပွဲမှာပြန်ဘက်ဒီမိုကရက်တွေကိုစုံစမ်းစစ်ဆေးမှုလုပ်ပေးဖို့ယူကရိန်းကိုပေးမဲ့အမေရိကန်စီးရေးအထောက်ပံ့ဒေါ်လာတန်400နီးပါးကိုသမ္မတဒိုနယ်ထရမ့်ကထိန်းချုပ်ခဲ့ခြင်းမရှိဘူးလို့သမ္မတအင်ဂျီရောရဲ့ယာယီအရာရှိချုပ်မိတ်မော်ဗန်နီကတနင်္ဂနွေနေ့မှာကာကွယ်ပြောဆိုသွားပါတယ်သမ္မတထရမ့်ကအပေးအယူလုပ်ခဲ့တာပါလို့ပြီးခဲ့တဲ့သတင်းပတ်တည်းမော်ဗန်နီကသတင်းတောက်တွေကိုပြောခဲ့ပေမဲ့နိုင်ပိုင်းအကြံမှာပဲ Fox News Sunday အစီအစဉ်ကအင်ဗျူရမူဝါဒဆိုင်ရာဆွေးနွေးချက်မှာဒါနဲ့ပတ်သက်လို့ပြန်လည်ပြင်ဆင်ပြောကြားခဲ့တာပါအကူအညီတွေထိန်းချုပ်လိုက်ရတဲ့အချက်နှစ်ချက်ရှိကြောင်းမော်ဗာနီကပြောပြီးပထမတစ်ချက်ကတော့ယူကရိန်းမှာအကျင့်ပျက်ခြားစားမှုတွေဆိုးလာလို့2014ခုကွန်ဂရက်ကဥပဒေအတည်ပြုခဲ့ရာကြောင်းဒါကြောင့်အာဂရိတိုက်ဖြတ်ရေးဟာမှန်ကန်တဲ့လှုပ်ဆောင်ချက်ဖြစ်ပြီးဒါကိုအသေးစားလုပ်ဖို့လိုကြောင်းသူကပြောပါတယ်2016ရွေးကောက်ပွဲမှာသမရလောင်ဖြစ်ဝင်ပြိုင်တဲ့ Hillary Clinton အနိုင်ရရေးအတွက်ယူကရိန်းပိုင်ကွန်ပျူတာဆာဗာကိုဒီမိုကရက်ပါတီကသုံးခဲ့လေသလားဆိုတာကိုသမ္မတထရန့်ကသိကျင်ကြောင်းပြီးခဲ့တဲ့ကြာသပတေးအင်ဂျူရောသတင်းစာရှင်းလင်းပွဲမှာမော်ဗာနီကပြောပါတယ်ဒါပေမဲ့တနင်္ဂနွေနေ့မှာသူ့ရဲ့ပြောဆိုချက်မှာတော့ကွန်ပျူတာဆာဗာကိစ္စသမ္မတထရန့်ရဲ့စိုးရိမ်ချက်ဟာယူကရိန်းကိုပေးမဲ့အကူအညီနဲ့ဆက်နွယ်မှုမရှိဘူးလို့ပြောသွားပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဂျပန်ဧကရာဇ္ဇနာရူဟီတိုရဲ့ထင်းနန်းတပ်ပွဲအခမ်းအနားတက်ရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဂျပန်နိုင်ငံတိုကျိုမြို့တော်ကိုတနင်္ဂနွေနေ့ကဆက်ရောက်သွားပါပြီ။ဂျပန်အစိုးရရဲ့ဖိတ်ကြားချက်နဲ့တွေ့ရောက်တဲ့ခီးစဉ်အတွင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အတူနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေ၊စီမံကိန်းနဲ့ဗန္ဒာရေးဒုတိယဝန်ကြီးဦးဆက်အောင်တို့လိုက်ပါသွားပါတယ်။တနင်္ဂနွေညပိုင်းတိုကျိုကိုဒေါက်ဆန်းစုကြည်ဆက်ရောက်လာချိန်မှာတော့ဂျပန်ရောက်မြန်မာတွေကြိုဆိုခဲ့ကြပါတယ်။မေလ၁ရက်နေ့ကဆက်လို့တာဝန်ယူခဲ့တဲ့ဂျပန်ဧကရာဇ္ဇနာရူဟီတိုကအောက်တိုဘာလ22ရက်နေ့အင်္ဂါနေ့မှာတရားဝင်နန်းတပွဲကျင်းပမှာဖြစ်ပြီးကမ္ဘာတစ်လောကတော်ဝင်မိသားစုတွေနိုင်ငံခေါင်းဆောင်တွေဂုဏ်သရီရှိပုဂ္ဂိုလ်200နီးပါးတက်ရောက်မှာဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့အခုတချိန်ဂျပန်ခီးစဉ်ဟာဆိုရင်တော့တတိယမြောက်ခီးစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းသွားရောက်ခဲ့တဲ့ဂျပန်ခီးစဉ်အတွင်းမှာတော့ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့လည်းတွေ့ဆုံခဲ့ပြီးစီးပွားရေးပူးပေါင်းဆောင်ရွက်မှုငင်းချင်းရေးလုပ်ငန်းစဉ်နဲ့ရခိုင်ပြည်နယ်တွင်းအခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။ကျေးလက်ဒေသဖွံ့ဖြိုးရေးအတွက်လမ်းပန်းဆက်သွယ်ရေးနဲ့လျှက်စစ်တိုးတက်ရရှိဖို့အထူးအရေးကြီးတဲ့အကြောင်းဒေါက်ဆန်းစုကြည်ကပြောဆိုခဲ့သလိုပဲမြမငင်းချမ်းရေးလုပ်ငန်းစဉ်မှာဂျပန်ရဲ့ထောက်ပံ့မှုတွေကိုကျေးဇူးတင်တယ်လို့လည်းပြောဆိုခဲ့တာပါအခုခီးစဉ်အတွင်းမှာတော့စီမံဘဏ္ဍာဒုဝန်ကြီးနဲ့ကိုယ်စားလှယ်အဖွဲ့လဲလိုက်ပါသွားတာကြောင့်ဂျပန်အစိုးရနဲ့မြမစီးပွားရေးဖွံ့ဖြိုးရေးကိစ္စတွေဆွေးနွေးပွဲရှိပါတယ
်ဒီအစိုးရကဟောင်ကောင်ကိုထိန်းချုပ်ဖို့ကြိုးပမ်းနေတာကိုဆန့်ကျင်တဲ့အနေနဲ့ဟောင်ကောင်မှာလုတ်တဲ့ဆနပြပွဲတွေသတင်းပတ်20ပြည့်အထိမ်းအမှတ်ဖြစ်တနင်္ဂနွေနေ့တုန်းကထောင်နဲ့ချီတဲ့ပြည်သူတွေကြီးတဲ့ဆန္ဒပြခဲ့ကြပါလေ။ရဲတွေကလည်းဒီဆန္ဒပြပွဲကိုမီးသတ်ပိုက်တွေ၊မြေကြီးရုပ်ပုံးတွေတုံးပြီးဖြိုခွင်းနှိမ်နှင်းခဲ့တာပါ။ စနပြဝဲဒီတောက်လျှောက်ဖြစ်လာတာလေးလရှိနေပါပြီအခုနောက်ဆုံးစနပြဝဲကိုရဲကတရဲဝင်ခွင့်ပြုထားခြင်းမရှိပဲစနပြသူတွေလူမြင်ကွင်းမှာမျက်နှာဖုံးမတက်ရဘူးလို့တားမြစ်ထားပါတယ်ရဲတွေနှိမ်နှင်းဖြိုခွင်းနေတာရှိပေမဲ့သူတို့ဘက်ကနောက်ဆုံးသွားမှာမဟုတ်ဘူးလို့စနပြသူတွေကပြောပါတယ်စနပြသူတွေဟာတရုတ်ပြည်မှာကြီးနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေဘန်ဒီနဲ့မြေအောက်ယထာဘူတာတ သမူးကယ်လီလန်ကတော့သူ့အနေနဲ့တောင်းဆိုချက်တွေကိုလိုက်လျောမှာမဟုတ်သလိုယာဒူးကနှုတ်ထွက်မှာမဟုတ်ဘူးလို့ပြောပါတယ်
American ပြည်တော်စုဂျော်ဂျီယန်ပြည်နယ်မှာ American စစ်တီတွေလိုက်ပါလာတဲ့တန်ချက်ကကားနဲ့မတော်တဆမှုအတွင်းစစ်သား3ဦးသေဆုံးပြီး3ဦးဒဏ်ရာရရှိတဲ့အကြောင်း American စစ်တပ်ကကြေညာချက်ထုတ်ပါတယ်။ဂျော်ဂျီယာပြည်နယ် Fort Stewart ကစစ်ဖက်လေ့ကျင့်မှုတစ်ခုအတွင်းမတော်တဆမှုဖြစ်ခဲ့ပေမဲ့မတော်တဆမှုနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့စစ်တပ်ဘက်ကမထုတ်ပြန်ပါဘူးစစ်သား6ဦးပါဝင်ပြီး3ဦးကတော့နေရာမတင်သေဆုံးသွားတဲ့အကြောင်းကျန်တဲ့3ဦးကတော့ Win Army Community စေယုံမှာကုသပေးနေတဲ့အကြောင်းစစ်တပ်ကြီးညာချက်မှာဖော်ပြပါတယ်အမှတ်3ချီလင်းတက်ခွဲရဲ့တက်မှုဘိုးချုပ်တိုနီအာဂဒိုကတော့စစ်နှလုံးကြေကွဲပွင့်နေလို့ပြောဆိုထားပါတယ
်ပါကစ္စတန်နဲ့အိန္ဒိယအနေနဲ့မှာနှစ်ဖက်တပ်တွေကြားစနေနေ့ညနှောင်းပိုင်းကအပြန်အလှန်ပစ်ခတ်မှုကြောင့်အနည်းဆုံးအရသား6ဦးနဲ့စစ်သား3ဦးသေဆုံးသွားပါတယ်။ဒါဟာအိန္ဒိယအစိုးရကကက်ရှမီးယားဒေသကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပြီးခဲ့တဲ့ဩဂုတ်လထဲပြန်ရုပ်သိမ်းခဲ့ပြီးနောက်ပိုင်းအသေးအပြောက်အများဆုံးနေ့ဖြစ်တယ်လို့ဆိုပါတယ်။သေဆုံးမှုအရေအတွက်ဒီထက်များလာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။အရသားတွေကိုပြစ်မှတ်ထားပြီးအိန္ဒိယဘက်ကအကြောင်းမဲ့ပစ်ခတ်တိုက်ခိုက်တာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။ပါကစ္စတန်ထိန်းချုပ်ထားတဲ့ကက်ရှမီးယားနယ်မြေထဲမှာကိုအရက်သား၄ဦးနဲ့စစ်သား2ဦးတေဆုံးခဲ့ပြီးပါကစ္စတန်စစ်သား2ဦးနဲ့အရက်သား5ဦးဒဏ်ရာခဲ့တယ်လို့ဆိုပါတယ
်တင်းနာလေးနဲ့နေခင်တင်းအစီအစဉ်ကိုမတ်သိန်းကြည်ထိုင်တဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါအခုတော့နယူးယောက်ကမြန်မာကုန်စည်ပြပွဲအကြောင်းကိုပြောပြမှာပါရှင်မြန်မာစီးပွားရေးလုပ်ငန်းရှင်တွေအမေရိကန်ပြည်ထောင်စုမှာယင်းနှိမ့်ညှဉ်းနှံနိုင်ရေးမျှော်လင့်ခြင်းနဲ့နယူးယောက်မြို့မှာမြန်မာအမေရိကန်ပုဂ္ဂလိကကုန်စည်ပြပွဲတစ်ခုကိုပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့ပါတယ်။မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုကြောင့်အမေရိကန်ဥပဒေအရတားမြစ်ထားတဲ့ကုန်ပစ္စည်းတချို့ရှိပေမဲ့ဥပဒေဘောင်အတွင်းကတတိနယ်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်။ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပါရှင
်။နယူးယောက်မြို့ Queens အမေရိကန်ကုန်သည်ကြီးများအသင်းနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေပူးပေါင်းပြီးBurmese American Business Resources Day လို့အမည်ပေးထားတဲ့မြမထွက်ကုန်ကုန်စည်ပြပွဲတစ်ခုကိုနယူးယောက်မြို့ကိုရိုနာအရက်မှာအော်တိုဝါ19စနေနေ့ကကျင်းပခဲ့တာပါမြမလုပ်ငန်းရှင်တွေအမေရိကန်မှာစီးပွားရေးလုပ်မယ်ဆိုရင်တည်တည်နဲ့သတင်းအချက်အလက်တွေမျှဝေသွားမှာဖြစ်တယ်လို့ဗနာဤဆိုင်ရာသင်တန်းတွေကိုပါကူညီပို့ချသွားဖို့ရည်ရထားတယ်လို့ပွဲစီစဉ်သူတူဖြစ်တဲ့ကိုမိုးချန်က VOE ကိုပြောပါတယ
်ဒီလိုအခမ်းအနားကအမေရိကန်မှာစနေတော့အပြင်ကုန်စည်ပြပွဲလို့လည်းပြောလို့ရပါတယ်အဲ့ဒီဟာကျွန်တော်ထင်တယ်ပထမဦးဆုံးအချိန်ဖြစ်မလားပေါ့နော်အဲ့ဒီဟာကိုလုပ်တဲ့နေရာမှာနံပါတ်၁ကလက်ရှိလုပ်ငန်းလုပ်နေတဲ့လုပ်ငန်းရှင်တွေဒီထက်ပိုပြီးတော့လုပ်နိုင်အောင်အတွက်ကိုကျွန်တော်တို့ရည်ရွယ်တယ်နံပါတ်၂ကလုပ်ငန်းရှင်မဖြစ်သေးတဲ့လူတွေလုပ်ငန်းရှင်ဖြစ်လာအောင်ဘယ်လိုလုပ်ရမလဲဆိုတဲ့ဟာကိုရည်ရွယ်တယ်ဒါသူတို့ကိုလမ်းပြပေးတာပေါ့ဗျာနံပါတ်၃ကမြန်မာနိုင်ငံကလုပ်ငန်းရှင်တွေနဲ့ပူးပေါင်းပြီးတော့မှလုပ်နိုင်အောင်အတွက်ရည်ရွယ်တယ
် Business Resources Day ပြပွဲမှာမြန်မာပြည်ကနေလာရောက်ပြသကြတဲ့လုပ်ငန်းတချို့ပါဝင်တယ်လို့ကုမိုးကျန်းကရှင်းပြပါတယ
်။မြန်မာပြည်ကလက်ဝယ်ရနာရောင်းတဲ့လုပ်ငန်းတွေအထည်ချုပ်လုပ်တဲ့ဟိုတာဘာဖက်နက်တွေပါချုပ်တဲ့ကုမ္ပဏီမျိုးတွေနောက်ပြီးတော့အစားအစာလုပ်ငန်းလုပ်တဲ့အရှိပစုံလည်းပါဝင်ပတ်သက်ပါတယ်။နောက်ပြီးတော့ဟလာဒီမိုင်းမှာစုကြထားတဲ့ coffee genius ဆိုလို့ရှိရင်လည်းပါဝင်တယ်။နောက်ပြီးတော့ကျွန်တော်တို့ chain နဲ့ wire နဲ့လုပ်တဲ့လုပ်ငန်းပေါ့နော်။ကြည့်ကြည့်ဆိုတော့ကုမ္ပဏီရှိသေးတယ်ဟောတဲ့သူတို့ကအင်ဂရင်းပစ္စည်းတွေထုတ်တာပေါ့နော်အဲအဲ့လိုကုမ္ပဏီမျိုးတွေလည်းပါသလိုမြန်မာပြည်ကထမ်းပင်တွေဖုတ်ဆဲနေတဲ့ဟာကိုမကြည့်ရတဲ့အတွက်ကြောင့်အဲ့ဒီချမ်းသီးတွေနဲ့ယူလုပ်တဲ့ကုမ္ပဏီတိတိလေးပေါ့နော်သူကတော့မင်းစနေရမှာစားတယ်ကျွန်တော်တို့ကလည်းအဲသူတို့ရဲ့ပစ္စည်းတွေကိုကြောက်ပွဲမှာမိတ်ဆက်ပေးတယ်ပေါ့
မြန်မာပြည်တွင်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရကအခုချိန်ထိဥပဒေနဲ့ကန့်သတ်ထားတာတွေရှိနေစေဖြစ်တာကြောင့်အဲ့ဒီလိုလုပ်ငန်းမျိုးတွေကိုဥပဒေဘောင်အတွင်းကသတိနဲ့လှုပ်ဆောင်သွားဖို့ရှိတယ်လို့ကိုမိုးချန်ကပြောပါတယ်
။ကျောက်ကုန်တွေတည်းမှာတချို့ဟိုလာကြတဲ့လူတွေရှိ၊လာချင်ကြတဲ့လူတွေလည်းရှိတယ်။ဆိုတော့အဲ့ဒါမျိုးဆိုရင် ကျွန်တော်ကိုနိုင်ပင်နဲ့သူတို့ပုံပွင့်နဲ့ပြောတယ်ဒီအထူးသဖြင့်ကြောက်နဲ့ပတ်သက်လာရင်တားမြစ်ထားတဲ့ဥပဒေတွေရှိတယ်အဲတားမြစ်ထားတဲ့ဥပဒေတွေကိုလေ့လာပါလေ့လာပြီးတော့မှဟိုဥပဒေကိုမထုံးဖောက်မိပါစေနဲ့ခင်ဗျားတို့လည်းအရေးယူခံရမယ်ကျွန်တော်တို့လည်းအရေးယူခံရလိမ့်မယ်ဒါမျိုးတော့မဖြစ်အောင်ရှောင်ကြပါဆိုပြီးတော့မှကျွန်တော်တို့အဲ့လိုစောတယ်ဆိုတော့ဒါကကြောက်နဲ့ပတ်သက်တာအထည်ချုပ်လုပ်ငန်းနဲ့ပတ်သက်လို့ရှင်တယ်ဒီသဘောပဲကျွန်တော်တို့ကအဲ့လိုမျိုးပြောမှာပဲအထည်ချုပ်လုပ်ငန်းရှင်တွေကနိုင်ငံဒီခုနလူခွင့်ရေးထိုးပေါ်တဲ့နော်ပါတယ်ဆိုပြီးမှသူတို့အရေးယူလိုက်တယ်ဆိုပြီးမှလို့တပြိုင်နက်ထက်မှထိခိုက်တာကတော့အထည်ချုပ်လုပ်ငန်းတွေမှာလုပ်နေတဲ့အလုပ်ကမားတွေကထိခိုက်တယ်ဒါကတော့ကျွန်တော်တို့သိနေကြတာပဲ
ဒါပေမဲ့လည်းမြန်မာနဲ့အမေရိကန်ကြားတွင်းကုန်ပို့ကုန်လုပ်ငန်းရှင်တွေမှာမြန်မာအစိုးရရဲ့စီးပွားရေးမူဝါဒဆိုင်ရာစည်းမျဉ်းတွေဟာရှင်းလင်းမှုမရှိတာကြောင့်အခက်အခဲတွေကြုံနေရသေးတယ်လို့ကိုမိုးကျန်းကထောက်ပြပါတယ
်ဒီထူးတဖြင့် financial transaction ပေါ့နော်ငွေကြေးလဲလှယ်တဲ့နေရာမှာငွေကြေးအဝင်အထွက်တွေပေါ့အရန်ချက်ချဲကြတယ်အဲ့ဒါတွေကိုဒီချက်မကပို့ပြီးဟိုအဆင်ပြေအောင်လုပ်ပေးဖို့လိုတယ်ဒီနေ့ဒီချိန်ဒေါ်လာ3000လွှဲလိုက်ရင်မနေ့ဖြန်မရောက်ဘူးတစ်ဘက်ကလည်းမရောက်ဘူးနောက်တစ်လနေရောက်မလားအာမခံချက်မရှိအဲ့လိုအခက်အခဲမျိုးတွေကြုံတွေ့ရတယ်နောက်တစ်ချက်ကပြင်ပလုပ်ငန်းရှင်တွေနဲ့လာတဲ့ချိန်ကျတော့မြန်မာပြည်ပွားတွေပဲပြန်လာပြီးလုပ်တာပဲဖြစ်ဖြစ်တခြားဟိုနိုင်ငံသားတွေပေါ့နော်တခြားလူမျိုးသားတွေလာလောက်တာပဲဖြစ်ဖြစ်လုပ်ငန်းလုပ်တဲ့နေရာမှာလည်းပဲအဆင်ပြေအောင်ချောမွေသွားအောင်ဟိုခွဲထားမှုမထားပဲနဲ့ခင်ဗျားတို့လာလောက်တယ်ဆိုရင်ဗျာဒီလုပ်ငန်းဆိုလို့ရှိရင်တော့နံပါတ်1ကတာနံပါတ်2ကတာနံပါတ်3ကတာလုပ်ငန်းပိုင်းဆိုင်ရာ process တွေကိုအဆင့်လိုက်အဆင့်လိုက်ရှင်းရှင်းလင်းလင်းနဲ့ပေါ်ပြထားနိုင်တယ်ဆိုရင်အလုပ်လုပ်ရတာအရန်အဆင်ပြေပြီးချောမွေပြီးတော့မှစီးပွားရေးကတဟုန်ထိုးထိုးတက်လာလိမ့်မယ
်နယူးယောက်မြို့ကုန်စည်ပြပွဲကိုမြန်မာလုပ်ငန်းရှင်တွေတာမကအမေရိကန်စီးပွားရေးလုပ်ငန်းရှင်တို့ချို့လဲလာရောက်လည်လာကြပြီးဝါရှင်တန်မြန်မာတန်အမတ်ကြီးနဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးတို့လည်းတက်ရောက်တယ်လို့ဆိုပါတယ်မြန်မာနဲ့အမေရိကန်တို့မှတရားဝင်မှတ်ပုံတင်ပြီးလုပ်နေကြတဲ့ဘယ်လုပ်ငန်းမဆိုဒီပြပွဲအဖွဲ့နဲ့ဆက်သွယ်ပူးပေါင်းနိုင်တယ်လို့ Burmese American Business Resources အဖွဲ့ကပြောပါတယ်ခင်ဗျာ
ကိုညာဝေးအောင်ပါရှင်တင်းနှာလေးနည်းနည်းခင် BOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ကျမတို့ကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ် BOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ radio နဲ့ရုပ်သံအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးဖို့လည်းဖိတ်ခေါ်ပါတယ်အခုတော့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါအာဂရိနိုင်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့စည်းခဲ့တဲ့နှစ်နှစ်နီးပါးအတွင်းအရေးယူဆောင်ရွက်မှုအခြေအနေတွေနဲ့ဝင်ကြီးဌာနတွေလုပ်ငန်းအကောင့်တွေဖော်ရေးတင်တာတွေပွင့်လင်းမြင်သာမှုရှိရေးတွန်းအားပေးဆောင်ရွက်နေကြောင်းကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကနေပြီးတော့ BOA နဲ့တွေ့ဆုံမေးမြန်းခဲ့မှာပြောပါတယ်။ဒီရန်ကုန် BOA ရုံးခွဲမှာဒေါက်ခင်ဆိုးဝင်းကနေပြီးတော့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကိုတွေ့ဆုံမေးမြန်းထားပါတယ်ရှင်။
အဲ့ဒီလိုက်ကောင်ရှင်ရဲ့အနေနဲ့ပေါ့နော်ပြောရမယ်ဆိုလို့ရှိရင်ဒီကဘာပေါ်မှာအခက်အခဲဆုံးအလုပ်တစ်ခုကိုဟိုတာဝန်ပေးစင်းခံထားရသလိုပေါ့နော်ဘာလို့ဆိုတော့ဒီကျမတို့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်နှစ်ပေါင်းဟိုနှစ်ပေါင်း50ကျော်ပေါ့နော်ဒီလိုမျိုးအယိုးဆွဲလာခဲ့တဲ့ဒီအဂနီလိုက်စားတဲ့ဒီအခြေအနေပေါ့တော်ရင်ကျိမှုတရားလို့ကိုဖြစ်နေတာပါအဲ့ခါကျတော့ဒီလုတ်အခုလုတ်ထားလုတ်လာခဲ့တဲ့ဒီတာဝန်ယူထားတဲ့ဒီလပေါင်း20ကာလအတွင်းမှာပေါ့နော်အဲ့ဒီလိုက်စားမှုတိုက်ဖြတ်ရေးအခြေအနေကဘယ်လိုရှိပါလဲရှင
်ဒီလုတ်ကပေါ့နော်ဟိုခက်ခဲတဲ့အလုတ်ဆိုတာကျွန်တော်ဟိုလက်ခံပါတယ်ဒါပေမဲ့လည်းပဲဟိုမဖြစ်နိုင်တဲ့အလုတ်တော့မဟုတ်ဘူးပေါ့နော်ဒါကြောင့်မလို့ကျွန်တော်တို့ကဖြစ်အောင်လုပ်မယ်ကိုယ်နိုင်ငံတော်လည်းတကယ်လိုအပ်တဲ့အလုပ်လုပ်တင်လုပ်ထိုက်တဲ့အလုပ်နော်ကောင်းမွန်တဲ့အလုပ်ပေါ့နော်ဒီအလုပ်ကိုကျွန်တော်တို့သဘောထားပါတယ်မြတ်မွန်မြတ်တဲ့အလုပ်ပေါ့ကျွန်တော်တို့အဓိကအလုပ်ကဟိုဒလေးစရိုက်တပွဲအချင်းဖောက်ပြန်မှုတွေကိုအချင်းကောင်းလာအောင်ပြင်ပေးရတဲ့အလုပ်ဖြစ်တဲ့အတွက်ကျွန်တော်ကတော့မွန်မြတ်တယ်လို့ကျွန်တော်တို့ကခံယူတယ်နောက်ဒါကြောင့်မလို့ကျွန်တော်ဒီလိုလုပ်ရတာဟိုစိတ်ထဲမှာချမ်းသာမှုရှိပါတယ်ပျော်ရွှင်မှုရှိပါတယ်ဒီလုပ်ပေါ်မှာလည်းကျွန်တော်စိတ်ရောကိုယ်ပါအဲ့နှစ်မြုပ်ပြီးတော့လုပ်နေတာဖြစ်ပါတယ်။ဒါပေမဲ့ဒီလုပ်ပေါ်မှာတချို့ကျတော့ထင်တာပေါ့နော်။ဟိုအပြစ်ရှိတဲ့လူတွေကိုဟိုအရေးယူလိုက်ခြင်း၊များများအရေးယူစေချင်တာပေါ့။များများအရေးယူခြင်းအပြင်ဒီလုပ်ကိုပြက်ပြက်သားသားဟိုပို့ပြီးတော့လုပ်ပြစေချင်တဲ့ဆန္ဒတဘောသားမျိုးရှိတာပေါ့။ဒါပေမဲ့တကယ်ဘန်းပြောရမယ်ဆိုရင်အချင်းဖောက်ပြန်မှုတွေကိုအချင်းကောင်းလာရအောင်ပြုပြင်တဲ့နေရာမှာဒီလိုအပြစ်ရှိတဲ့လူတွေအားလုံးကိုလိုက်ပြီးတော့အရေးယူနေဖို့ဆိုတာမဖြစ်လည်းမဖြစ်နိုင်ဘူးလက်တွေ့လည်းမကျနိုင်ဘူးဒါကြောင့်မလို့ကျွန်တော်တို့အခုလှုပ်ဆောင်နေတဲ့လုပ်ငန်းသဘောအရတော့ intrinsic motivation ကိုရဲ့ပင်ကိုစိတ်ကိုကအဲဒါမလုပ်သင့်ဘူးဒါမကောင်းဘူးဆိုတာနားလည်ပြီးတော့ကိုယ်ကိုယ်တိုင်ပြုပြင်တဲ့နည်းလမ်းပေါ့နော်အဲ့တော့အဲ့ဒီနေရာမှာကျွန်တော်တို့ကစိတ်သက်ပိုင်းဆိုင်ရာအများကျိုးကိုဦးစားပေးရမှာပေါ့ကိုယ်ယူတဲ့ဆိုင်ဒီလိုမျိုးလေးကျွန်တော်တို့ကပြုပြင်ပေးရတဲ့သဘောပါပဲနောက်ဒုတိယတစ်ဆင့်ကျတော့ကျွန်တော်တို့ကအဲဒီလိုပညာပေးလိုက်လို့ကိုယ့်ဘာသာကိုယ်ပြုပြင င်ပေးတာပေါ့အမားယူနေတွေရှိလာတယ်ဟာလာပြင်းပြင်းထန်ထန်ကြီးမလုပ်ခွင့်နဲ့စောဆောင်စီယုံနဲ့အင်းနဲ့ဖြစ်လိမ္မာအောင်တုံသင်ပြီးတော့ပြတ်တဲ့အင်းနဲ့ဖြစ်ဖြစ်ဟာလာသူတို့ပါအဂရီလေးစားမှုတွေမဖြစ်အောင်အချင်းဖောက်ပြန်မှုတွေမဖြစ်အောင်ကျွန်တော်တို့တားဆီးရပေါ့တားဆီးကဝင်လုပ်တဲ့ခါမှာလည်းတော်တော်လေးကြည်ကြည်ပြင်းပြင်းလုပ်ထားပါတယ်ဒါပြောရမယ်ဆိုရင်တော့အများကြီးပေါ့လေကျွန်တော်တို့ကဟို youth integrity camp လို့ပြောလို့ပေါ့လူလက်ပိုင်းဆိုလည်းလူလက်ပိုင်းလျောက်ပေါ့နော်ဟိုစီးပွားရေးလုပ်ငန်းအုပ်ချုပ်ရေးလုပ်ငန်းလုပ်နေတဲ့လူတွေဆိုလို့ရှိရင်လည်းကျွန်တော်တိုင်းဒေသတွေမှာပါလိုက်ပြီးတော့ဆွေးနွေးတာတွေဟောပြောတာတွေလုပ်တာတွေလည်းရှိတာပေါ့ဒီအစိုးရဌာနတွေနဲ့အလုပ်လုပ်တဲ့အခါမှာဟိုတစ်ခုခုပေါ်လေဥမာတင်တာလို့ဘာလို့ညာလို့ခေါ်ရမယ်ဆိုရင်လည်းခေါ်ခံနေပြီဆိုတာနဲ့စီးပွားရေးသမားကလည်းအစိုးရဌာနလူကိုလည်းဝါချင်းရိုက်ဖို့ကြိုးစားတယ်
အော်ဒီတင်တာတစ်ခုကိုဟိုဈေးလျှော့ပြီးတော့ဘလို့တင်မလဲဈေးဘလို့တိုးတင်မလဲပြီးတော့ဒီထွက်လာတဲ့ဒီ cut back လေးတွေပေါ့နော်ဒီအမျက်အစွန်းလေးတွေကိုသူတို့ဘယ်လိုခွဲဝေယူကြမလဲဆိုတဲ့အစဉ်လာဟိုခစ်ကလေးရရှိခဲ့တာပါအဲ့တော့ဒီ tender ဆိုတဲ့ဥစ္စာလေတော်တော်ကြီးကိုကြီးမားတဲ့ဒီ agri license မှုကြီးတွေမှာပါပါတယ်ဆိုတော့နည်းနည်းပြောပြပေးပါရှင်ဟုတ်ကဲ့
ခုနကပြောသလိုပါပဲတကယ်တော့ဟိုဝေယူရေးတိဆောက်ရေးပါညာပေါ့နော်ဒီလုပ်တဲ့လုပ်ငန်းစဉ်တွေမှာစီးပွားရေးလုပ်ငန်းတွေနဲ့အစိုးရဌာနတွေနဲ့မဆက်ဆက်လို့လည်းမရဘူးလေဒါလုပ်ကိုလုပ်ရမှာပဲလုပ်တဲ့အခါမှာကိုကအစိုးရဌာနတွေအနေနဲ့ကကျွန်တော်တို့မှန်မှန်ကန်ကန်ရွေးချယ်နိုင်ဖို့ပဲလိုတယ်လေဒီလိုရွေးချယ်နိုင်ဖို့အတွက်လုံလုံလုံကြီးကလည်းပြဋ္ဌာန်းထားပြီးသားပဲလေဒါအားလုံးလည်းသိတဲ့အတိုင်းပဲနိုင်ငံတော်သမ္မတရုံးကထုတ်ပြန်တာလည်းဟိုအမိန့်ညွှန်ကြားချက်ရှိလေ2019ဆိုတာလေအဲ့တော့အဲ့ဒီအစည်းအဝေးစီကံတွေကိုလိုက်နာပြီးတော့ဆောင်ရွက်သွားကြမယ်ဆိုရင်အတော်လေးပေါ့နော်အတော်သင့်ရွယ်စားရှိတဲ့တင်တာတွေကိုကျွန်တော်တို့ကလိုလကူကူနဲ့ချောချောမူမူလုဆောင်နိုင်မယ့်အနေအထားရှိပါတယ်အပြည့်ပြည့်ဆိုင်ရာတင်တာတွေကတော့အပြည့်ပြည့်ဆိုင်ရာစီမင်းစီကံတွေလောက်ရမှာပေါ့နော်အဲ့တစ်ဖက်ကလည်းစီးပွားရေးလုပ်ငန်းရှင်တွေတို့ကလည်းအဲသူတို့ဝင်ပြိုင်တဲ့အခါမှာဘလို့ခက်ခဲတွေရှိတယ်ဆိုတော့မျိုးတွေရှိမယ်အဲ့ဒါတွေအားလုံးကိုကျွန်တော်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့ဆိုတဲ့ကိစ္စလေးကိုလည်းပဲ CPU ကနေပြီးတော့ဆောင်ရွက်ပေးဖို့ဆိုပြီးတော့ဒီလိုလေးဟိုအရင်လောက်ပါတယ် CPU နေနဲ့ဟို initiate လုပ်ပေးတာပေါ့လေဆောင်ရွက်ပေးတာတော့မဟုတ်ပါဘူးဝင်ကြီးကိုတင်ပြပြီးတော့ပေါ့နော်စီးပွားရေးလုပ်ငန်းမှာလာဒီအခက်ခဲလေးတွေတွေ့နေရတယ်သူတို့ကလည်းဒါလေးတွေတင်ပြခြင်းနဲ့အဲ့တော့ဟိုဌာနတွေဘက်မှာလည်းအခက်အခဲတွေရှိနေတယ်အဲ့တော့ဒီအခက်အခဲလေးတွေကိုပေါင်းစပ်ညီနိုင်ကြရင်ကောင်းမယ်ဆိုတော့ဟိုဟလာတက်ဆိုင်တဲ့ပြည်တော်စုဝင်ကြီးတွေစီတင်ပြတဲ့အခါပြည်တော်စုဝင်ကြီးတွေကနေပြီးတော့ခွင့်ပြုတဲ့အချိန်မှာခွင့်ပြုတဲ့ကာလမှာအလုပ်လို့ဟိုလုပ်ဖို့ကောင်းတယ်လုပ်နိုင်အောင်သူကဟို initiate လုပ်ပေးရတာပေါ့နော်အဲ့လိုလုပ်တဲ့အခါမှာလည်းပဲဖြစ်နိုင်တော့ကျွန်တော်တို့ကတတိယအဖွဲ့အစည်းအဲ့ဒီနေရာမှာပါလို့ကောင်းတယ်လေဥမာပညာရှင်အချို့ကိစ္စတွေကျတော့နည်းပညာနဲ့ဆိုင်တဲ့ပိုင်းတွေအများကြီးပါကျွန်တော်တို့လည်းနားမလည်ဘူးပေါ့နော
်လွတ်လပ်တဲ့အဖွဲ့
အဲလွတ်လပ်တဲ့အဖွဲ့ပေါ့
independent body
independent လည်းဖြစ်တယ်ပညာရှင်လည်းဖြစ်တယ်ဆိုတဲ့အဖွဲ့အစည်းတွေကကြားရရနေပြောတာဘာလို့တရားတယောက်ကဟိုဘက်ကလည်းအခက်ခဲတွေပြောဒီဘက်ကလည်းအခက်ခဲတွေပြောအဖြေရမရှိဘူးပြင်နေတဲ့အလကားပဲလေအဲ့ဒီအနေမှာအကောင်းဆုံးအဖြေတစ်ခုကိုသူတို့ရနိုင်တယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့က CPU တွေအနေနဲ့ကိုယ်နဲ့လက်တွဲလို့ပေါ့အကင်ပဲဖြစ်တင်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ကျွန်တော်တို့ forum သဘောမျိုးပေါ့လေ forum လေးတစ်ခုဟာလာအခါအလျော်ဆိုတော့ပေါ့ဘယ်တော့ရေမဟုတ်ပါဘူးဟာလာ6လတစ်ချိန်ဆိုလဲ6လတစ်ချိန်တောင်းလဲလိုအပ်တဲ့အချိန်ဒီမှာပေါ့နော်ဒီလို forum မျိုးလေးလုပ်ပေးမယ်ဆိုရင်သူ့အခက်ခဲလဲရော့ပါသွားမယ်ကို့အခက်ခဲလဲကို့လိုချင်တာလဲရမှာပေါ့နော
်ဒီနေ့တစ်ဖက်ယုံကြည်မှုလေးလ
ည်းယုံကြည်မှုလည်းရှိလာမှာနော်ပွင့်လင်းမှုလည်းရှိလာတူးချင်းပြောတာမျိုးမဟုတ်ဘူးလေတူးချင်းသွားညှိစရာမလိုဘူးလေအဲ့မှာအားလုံးလူရှိသူရှိမှာပွင့်လင်းမြင်သာသွားညှိနိုင်တာပေါ့နော်ပွင့်ပွင့်လင်းလင်းပြောမှာပဲ Odin Bagale, Sawatana, the Bagale, Goya do Achevu, Kupio Mava, Goya Kantachega, Bale, Daddy Pure Mava, or Daddy Alamu, Alagona, or Junjin Epinia Shine, Bashide Suendo, at Dong Dong Pule, Nina Vidoma, then Dore, Pishini to Ku, General Yala, Alaha, Papio Domlazoro, see why Longan Shine to let Lulu Kano Pubio, who Yatari Shimpian Hubo, no? ပြောက်သွားအောင်ပေါ့လေဟုတ်တယ်အနတ္တိဘုရားပေါ့ဟုတ်ဟုတ်ကဲ့လက်တွေ့ထိုးပြီးတော့သဘောမရှိတော့ဘူးပုဂ္ဂိုလ်ရေအဖြစ်သွားပြီးလေဝါကြီးရိုက်ကြတယ်မလို့တော့ဘူးအဲ့ဒီခါကျတင်တာလေဝါကြီးရိုက်ကြတယ်ဘယ်လိုမြင်တာမရှိမဲတာဝန်ယူမှုတာဝန်ခံမှုရှိလာပါမယ်အဲ့တော့အဲ့ဒါကိုလေကျွန်တော်တို့ CPU ကနေလောက်သွားမှာနော်လောက်သွားဖို့အတွက်ကျွန်တော်တို့ဟိုတင်ပြပြပါပြီမူဝါဒသဘောမျိုးပေါ
ချင်းချင်းနဲ့ရဖြစ်စီဒီအဲ့လိုက်အဲ့လိုက်စားမှုတစုံတရာလုံကျွလွန်ထားတယ်ဆိုပြီးတော့တက်တဲ့တက်ကရရနဲ့တိုင်နေဆိုပါတော့အဆက်တိုင်လို့အဲ့ဒီသူတိုင်တဲ့အလျောက်လဲဒါဖော်ထုတ်နိုင်ခဲ့တယ်ဆိုပြီးတော့ဖြစ်ခဲ့တဲ့ကိစ္စမျိုးတွေရှိခဲ့ရင်အဲ့ဒီဝန်တန်းကိုအမေရိကန်မှာတော့ကျွန်တော်တို့ဟို whistle blower act လို့ခေါ်တာပေါ့နော်ဒါကတော့အဲ့လိုမျိုးဝန်တန်းတယောက်ကိုပေါ့နော်ဒါဒါအမှန်တရားကိုဖော်ထုတ်ပြီးတော့တိုင်တဲ့ဝန်တန်းတယောက်ကိုပြန်ပြီးအရေးမယူပါဘူးဆိုတော့သတ်မှတ်ချက်ကိုရှိပါလားရှင်တို့ထုံးလုံးကြီးပေါ့လေ
ဟုတ်ကဲ့ဟုတ်ကဲ့အခုထီတော့မရှိသေးပါဘူးမရှိသေးပါဘူးဟိုတင်းပေါ်လေးနည်းနည်းပါပါကျွန်တော်တို့ဥပဒေထဲမှာတော့အကာအကွယ်ပေးရမယ်ဆိုတာလေတစ်ချက်တော့ပါပါတယ
်
မလုပ်ရဘူးဆိုတာမျိုးပေါ့နော်ဒီလိုတိုင်ကြားတဲ့လူကို
ကလဲစားချေတဲ့အနေနဲ
့ပြန်ပြီးတော့ထိခိုက်နေတာ
ဟုတ
်ပါမလုပ်ရဘူးဆိုတာမျိုးလောက်ပဲရေးထားတာဆိုတော့ဒီဥစ္စာတိတ်ပြီးတော့မလုံလောက်ပါဘူးအဲ့ဒါကြောင့်ကျွန်တော်တို့ကတော့အခုဟိုတင်းပေါ်လေဒီ whistle blower protection law ကိုကျွန်တော်တို့ရေးဆွဲနေပါတယ်အဲ့တော့ရေးဆွဲတဲ့နေရာမှာကျွန်တော်တို့ဥလောလောဆယ်တော့ကျွန်တော်တို့ဆီကနေပြီးတော့မှရှင်းနေပြီးတော့ကျွန်တော်တင်ပြထားတဲ့အနေအထားရှိပါတယ်အော်နာမည်ကိုတော့ကျွန်တော်တို့ကဟို public interest whistle blower protection law လို့ကျွန်တော်တို့ဟိုခေါ်ပါတယ်ဟိုအများပြည်သူအကျိုးစီးပွားကိုဟိုတင်းပေါ်လေဖော်ထုတ်ဟိုတိုင်တန်းတဲ့ကိစ္စပေါ့နော်ဒါကိုကျွန်တော်တို့ကဟိုဒါစီကောက်ွယ်ပေးရမှာတိုင်တန်းတဲ့လူကိုဒါစီကောက်ွယ်ပေးဖို့တို့လူရည်ရွယ်ချက်နဲ့ရည်ထားတာဖြစ်ပါတယ်အဲ့ဒါကတော့ကျွန်တော်လောလောဆယ်တော့ဟိုရှင်းနေလို့ကျွန်တော်တင်ပြထားဆဲဖြစ်တော့မကြခင်ရှင်းနေလို့ကျွန်တော်သဘောထားမှတ်ချက်ရလာလို့ရှိရင်ကျွန်တော်အဆင်ဆင်ဆက်လက်ပြီးတော့တင်ပြသွားမှာဖြစ်ပါတယ်အဲ့ဒီထက်မှာတော့ဟိုထိုက်တဲ့အားလျော်တာပေါ့ကျွန်တော်တို့ရဲ့အခြေအနေရရပေါ့နော်အော်အမေရိကန်မှာလို့တော့ဟိုအများကြီးတော့ကျွန်တော်တို့လုံးမပေးနိုင်ဘူးအတိုင်းတာတစ်ခုထိပေါ့ရှင်းနှက်ဖွဲ့ကောင်းတဲ့အချင်းတွေတစ်ခုထိရောက်အောင်တော့ကျွန်တော်တို့အကာအကွယ်ပေးတာနောက်တစ်ခါဆုချင်းမြင့်တာဒါတွေထိလုပ်ပေးသွားဖို့ဟိုပါပါတယ်အဲ့ဒါဟိုပြတ်ထန်းပြီးပြီဆိုရင်တော့ဒီဌာနအတွင်းမှာတိုင်ကြားတဲ့ကိစ္စတွေပဲဖြစ်ဖြစ်တခြားဌာနဆိုတာတော့အစိုးရဌာနကြီးပဲမဟုတ်ဘူးစီးပွားရေးလုပ်ငန်းတွေ
ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ကဲ့
စီးပွားရေးလုပ်ငန်းတွေမှာလည်းအောက်ကနေအထက်ပေါ်မှာဟာလာတန်ကြားတဲ့ကိစ္စမျိုးတွေရှင်းနေရှိမယ်ဒါကကျွန်တော်တို့ကဟိုတန်ကြားမှုကိုလက်ခံတဲ့အခါကျတော့ခေါင်းအများပြည်သူရိုးစီးပွားအတွက်ပဲအများပြည်သူရိုးစီးပွားနဲ့သက်ဆိုင်တဲ့အပိုင်းလောက်ကိုပဲကျွန်တော်တို့ကဒီထက်မှ whistle blower protection law မှာအကာအကွယ်ပေးမှာဖြစ်ပါတယ်ဘာဖြစ်လို့ဆိုကျန်တဲ့ကိစ္စတွေပုံကိုရေးကိစ္စတွေဘာညာကိုရာပြီးမတိုးလို့ဟာလာတန်ကြားမျိုးတွေဒါမျိုးတွေကြတော့ကျွန်တော်လက်သင့်ခံမှာမဟုတ်ဘူးကျွန်တော်တို့ကအများပြည်သူနိုင်ငံတော်အတွက်ထိခိုက်နေနာသွားမယ်ဆုံးရှုံးသွားမယ်ဒီလိုကိစ္စမျိုးဆိုရင်တော့တိုင်နိုင်တယ်အဲ့လိုတိုင်တဲ့လူလည်းအကာအကွယ်ပေးရမယ်ဒီလိုတော့ကျွန်တော်တို့ရေးထားပါတယ်ဟို US မှာတော့အဲ့လိုမဟုတ်ဘူးပေါ့နော်ဟိုပို့ပြီးတော့ကျေးဇူးများရှိတာပေါ့ဒါပေမဲ့ကျွန်တော်တို့ကအဲ့လောက်အတန်းတားထီတော့မလုပ်ပေးနိုင်သေးပါဘူ
းအခုနားဆင်ကြရတဲ့မြမရေးရာဆွေးနွေးကအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့စနေနေ့အစီအစဉ်မှလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနာဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တင်းလာနေနေတဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျွန်တော်ခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါရှင်။ဦးစီးသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံတက်ချက်မဲအေးတနာကျော်ရဲ့မြန်မာပြည်ကပေးစာတခါထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုလည်းနားဆင်ရမှာပါ။ဒီအစီအစဉ်တွေကိုကျွန်တော်လိုင်းတိုမီတာ32 40 48တို့ဖြင့်လိုင်းလက်မီတာ190ကနေပြီးတော့လည်းဖမ်းယူနားဆင်နိုင်ကြပါတယ်။ VOE Facebook စာမျက်နှာဖြစ်တဲ့ VOE Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နေကြတဲ့ပရိသတ်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံတက်ချက်အစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပါပါ။တရုတ်ဧည့်သည်တွေကိုကြိုဆိုတင်သလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရစေ
။ပြီးခဲ့တဲ့အောက်တိုဘာ10ရက်နေ့ကစပြီးမြမဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနဟာပြည်ပ6နိုင်ငံကိုဆိုက်ရောက်ဗီဇာစနစ်နဲ့ဝင်ခွင့်ပြုလိုက်ပါတယ်။ဂျာမနီ၊ရုရှား၊စပိန်၊အီတလီ၊ဆွစ်ဇာလန်နဲ့အော်စတြေးလျကခီးသည်တွေတိုးတက်ဝင်ရောက်လာဖို့ရည်ရွယ်ပြီးခုလိုဗီဇာကိစ္စဖြေလျှော့ပေးလိုက်တာပါ။ပြီးခဲ့တဲ့နှစ်ကလည်းဂျပန်နဲ့တောင်ကိုရီးယားကိုဗီဇာကင်းလွတ်ခွင့်ပြုခဲ့ပြီးတရုတ်၊ဟောင်ကောင်နဲ့မကာအိုကခီးသည်တွေကိုဆိုက်ရောက်ဗီဇာခွင့်ပြုခဲ့ပါတယ်။အဲဒီနောက်ပိုင်းခီးသည်ဝင်ရောက်မှုတိုးတက်လာတာကိုလည်းတွေ့မြင်ကြရပါတယ်။အထူးသဖြင့်တရုတ်ခီးသွားဝင်ရောက်မှုတိတိကျကျတိုးတက်လာတာပါ။ဒါပေမဲ့အခြားတစ်ဖက်မှာတော့တရုတ်ခီးသွားတွေဟာ zero budget ခီးသွားတွေဖြစ်တယ်။သူတို့လာလို့မြန်မာနိုင်ငံကဝင်ငွေသိမ့်မရဘူး။သူတို့သုံးသမျှငွေတရုတ်နိုင်ငံဘက်ကပဲပြန်စီးဆင်းသွားတယ်။အစရှိသဖြင့်ဝေဖန်ပြောဆိုမှုတွေလည်းရှိလာပါတယ်။ဗီဇာဖြေလျှော့မှုကြောင့်ဝင်ရောက်လာတဲ့တရုတ်ခီးသည်တွေစီကနေငွေတွေမဝင်ဘူးဆိုတာအမှန်ပဲလား။အဲ့ဒါကြောင့်တရုတ်ခီးသည်တွေကိုကြိုဆိုသိရလားဆိုတာကုတပတ်လေ့လာတင်ပြသွားပါမယ်
။ဟိုတယ်နဲ့ခီးသွားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံနဲ့ဗီဇာနဲ့ဝင်လာတဲ့နိုင်ငံခြားသားအရေးအတွက်ကိုချင်းရင်2018 January လကနေ August လအထိ8လစာမှာ 8,600 ကျော်ရှိပြီး2019အလားတူကာလမှာတော့ 12,000 ကျော်ရှိလာပါတယ်။အရေးအတွက် 3,000 ကျော်ရာခိုင်နှုန်းအဖြစ် 40 ရာခိုင်နှုန်းနီးပါးတိုးတက်လာတယ်လို့ဆိုရမှာပါ။အဲ့ဒီတဲမှာမှတရုတ်ခီးတယ်ဝင်ရောက်မှုက2018ခုနှစ် 8လစာ13,000ကျော်ရှိရာကနေ 4,000 ခွဲကျော်အထိတဟုန်တူးတက်လာတာကြောင့်နှစ်ဆခွဲကျော်ဝင်းချင်းရာခိုင်နှုန်းအပြင်161ရာခိုင်နှုန်းလောက်တိုးတက်လာတာမြင်တွေ့ရပါတယ်။ပြောရရင်မြန်မာအစိုးရရဲ့ဗီဇာဖြေလျှော့ပေးမှုဟာထိရောက်မှုရှိပြီးတရုတ်ခီးတဲ့ဝင်ရောက်မှုရုတ်တရက်မြင့်တက်လာတာတွေ့ကြရလို့ပါ။ခီးသွားဝင်ရောက်မှုများလာတယ်လို့တရုတ်မြန်မာလေကြောင်းလိုင်းပြေးဆွဲမှုကလည်းများလာပါတယ်။အခုဆိုရင်တရုတ်လေကြောင်းလိုင်း17လိုင်းဟာတရုတ်နိုင်ငံမြို့ပေါင်း16မြို့နဲ့ရန်ကုန်မန္တလေးကိုပြေးဆွဲနေပါတယ်။ရန်ကုန်နဲ့ချိတ်ဆက်ပြေးဆွဲတဲ့အပြည်ပြည်ဆိုင်ရာလေကြောင်းလိုင်း35လိုင်းနဲ့တွေ့ရင်တရုတ်လေကြောင်းလိုင်းအရေးအတွက်ဟာ3ပုံ2ပုံအချိုးအစားကိုတောင်ရောက်လာပါတယ်။ဒါပေမဲ့လည်းအိန္ဒိယ၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်မြန်မာနိုင်ငံနဲ့တရုတ်ခီးတယ်ဝင်ရောက်မှုအများကြီးနည်းနေပါသေးတယ်။ထိုင်းနိုင်ငံလေဆိပ်တွေနဲ့နိုင်ငံတဝန်းကခီးတယ်တွေကိုလမ်းညွန်ဆိုင်ပုတ်အမှတ်အသားတွေမှာကဘာသုံးအင်္ဂလိပ်ဘာသာစကားအပြင်တရုတ်ဘာသာစကားကိုလည်းထည့်သွင်းပြောဆိုညွှန်ပြနေရတဲ့အခြေအနေရောက်နေပါပြီ
။ကမ္ဘာနဲ့ခီးတဲ့ဝင်ရောက်မှုကနေသက်ဆိုင်ရာတိုင်းပြည်ကဝင်ဝင်ဘလောက်ရမရဆိုတာဟာသူတို့ဗယ်လေကျောင်းလိုင်းကိုအသုံးပြုပြီးလာကြပြန်ကြသလဲပြည်တွင်းရောက်တဲ့အခါဘယ်နေရာမှာတဲခိုသလဲသွားလာလည်ပတ်ဖို့ဘယ်ရင်တွေအသုံးပြုသလဲဘယ်ဆိုင်တွေမှာစားကြတောက်ကြသလဲပြန်တဲ့အခါဘာတွေဝယ်ပြီးပြန်ကြသလဲဆိုတာကြည့်ဖို့လိုပါတယ်။ဒီနေရာမှာအိန္ဒိယထိုင်းနိုင်ငံရဲ့တိုးလုပ်ငန်းကနေဝင်ငွေရှာဖို့ကိုနမူနာပြချင်ပါတယ်။ဥပမာအဖြစ်နော်ဝေးဆိုတာထိုင်းနိုင်ငံနဲ့အလုံးကိုကွာဝေးတဲ့နေရာမှာရှိတာပါ။ထိုင်းတိုးလုပ်ငန်းကုမ္ပဏီတွေဟာနော်ဝေးနိုင်ငံအော့စလိုထိသွားပြီးသူတို့စီလာလေဖို့ဖိတ်ခေါ်တဲ့ကြေညာပွဲတွေလုပ်ပါတယ်။ထိုင်းလေကြောင်းလိုင်းတီဂျီကလည်းဘန်ကောက်ကနေအော့စလိုထိတိုက်ရိုက်ပြေးဆွဲပါတယ်
။အလုံးသိရဲ့အတိုင်းထိုင်းနိုင်ငံထဲမှာတိုရစ်တွေအတွက်ဟိုတယ်စားတောက်ဆိုင်ကုန်တိုက်အပန်းဖြေစရာဝန်ဆောင်မှုလုပ်ငန်းအမျိုးမျိုးစတာတွေကိုထူထောင်ထားရှိပြီးသားပါ။တ ဒီ ချင်း တွေကိုကြည့်ရင် နော်ဝေးကနေ ထိုင်းနိုင်ငံကိုသွားပြီး လေပတ်မဲ့သူတွေအတွက် အော့စလိုလေဆိပ်ကနေ တီဂျီထိုင်းလေယာဉ်ပေါ်တက်ပြီးဆိုတာနဲ့ ထိုင်းနိုင်ငံဘက်က ဝင်ငွေစရရပြီလို့ဆိုနိုင်ပါတယ် ဘန်ကောက်ရောက်ပြီး နိုင်ငံတွင်းလေပတ်တဲ့စီမှာ တဲခိုစားတောက်ဝန်ဆောင်မှုအမျိုးမျိုးကနေ ဝင်ငွေအမျိုးမျိုးရပါသေးတယ် နောက်အပြန်ခီး လေဆိပ်ကကင်းပါဝါကုမ္ပဏီက စီမံခန့်ခွဲတဲ့ duty free ဆိုင်မှာ ဝင်ငွေရတယ်လို့လေယာဉ်ပေါ်ကမစင်းခင်လေယာဉ်ပေါ်မှာနောက်ဆုံးလက်ဆောင်ပစ္စည်းဝယ်ယူတဲ့အထိဝင်ငွေရအောင်စီမံခန့်ခွဲထားတာတွေ့နိုင်ပါတယ်အဲ့ဒီမြန်မာနာအုပ်ကြီးမြန်မာနိုင်ငံအနေနဲ့လေကြောင်းလိုင်းပြေးဆွဲနိုင်မှုအားနည်းတာကြောင့်အဲ့ဒီကနေဝင်ငွေမရနိုင်ပါဘူးလက်ရှိတရုတ်ခီးတွေရဲ့ရာခိုင်နှုန်း 96%လောက်ဟာတရုတ်အဲ့လမ်းညွန့်သုံးတရုတ်ပိုင်ဟိုတယ်တွေမှာတဲတရုတ်စားတောက်ဆိုင်တွေမှာစားတောက်ငွေချေတော့လေ နောက်ွယ်ကနေတရုတ်နိုင်ငံသားတွေကတရားမဝင်ပိုင်ဆိုင်လုပ်ကိုင်နေကြတယ်ဆိုရင်တော့အဲ့ဒါဟာခီးသွားလုပ်ငန်းကဏ္ဍပြဿနာမဟုတ်တော့ဘဲမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့စီမံခန့်ခွဲမှုဆိုင်ရာပြဿနာလို့သတ်မှတ်ရတော့မှာဖြစ်ပါတယ်မြန်မာနိုင်ငံထဲမှာတရုတ်ဘဏ်တွေနဲ့ချိတ်ဆက်ထားတဲ့ QR
ဒါတွေကိုစမ်းသပ်ကြည့်လိုက်ရင်တရုတ်ဧည့်သည်တွေဝင်လာလို့မြန်မာနိုင်ငံဘက်ကဝင်ငွေရသင့်သလောက်မရဘူးဆိုတဲ့ပြဿနာဟာအဲ့ဒီတရုတ်တိုးတွေကြောင့်မဟုတ်ဘဲမြန်မာနိုင်ငံဘက်ကတရားဥပဒေစိုးမိုးမှုမရှိတာအပါအဝင်စီမံအုပ်ချုပ်မှုဆိုင်ရာအထွေထွေအားအနည်းချက်တွေကြောင့်ပဲလို့ကောက်ချက်ချနိုင်ပါတယ်ဒီအတွက်တရုတ်ဧည့်သည်တွေအပါအဝင်တူရီဇင်လုပ်ငန်းကနေဝင်ငွေတွေရသင့်သလောက် ကျိုးစားအကောင့်ထဲပေါ်ကြမှာဖြစ်တယ်လို့တရားဥပဒေစိုးမိုးမှုအကောင့်အောင်လဲလောက်ကြရမှာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ခီးသွားကဏ္ဍကနေဝင်ဝင်တိုးတက်ရလာဖို့အတွက်ဆိုရင်တော့အိမ်ကြီးနိုင်ငံတွေနီးတူတရားဥပဒေများများဝင်လာမဲ့ကိစ္စကိုတော့ကြိုးစိုးသိကြကြောက်ပါ
ဒီကောင်မြင့်တင်ဆက်နေတဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ပါရှင်အခုတော့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အင်္ဂါနေ့ည8:00နာရီအစီအစဉ်မှာဒီတစ်ပတ်ဗာရီညာဆွေးနွေးမလဲဆိုတာကျမတို့နားဆင်ကြည့်အောင်ပါဘာရှင်ပါ မြောက်မြုပ်ပြည်သမဂ္ဂအခြေအနေလာကြမှာဒီသတင်းပတ်ထဲကြားလို့ရှိရင်မြမအရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်။ထူးခြားမှုကတော့တချိန်လုံးကဒီမိုကရေစီရေးနဲ့လူ့ခွင့်ရေးပြောနေတဲ့ NLD ပါတီအခုအစိုးရဖြစ်ချိန်မှာမြန်မာနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂမျက်နှာစာမှာအတော်လေးဝေဖန်ခံရတာပါ။ဒါကြောင့်မလို့ဒီလာမယ့်အင်္ဂါနေ့တရက်လေးလိုက်အစီအစဉ်မှာလက်ရှိမြန်မာနိုင်ငံရဲ့ကုလသမဂ္ဂဆက်ဆံရေးကိုတုံ့သက်ဝေဖန်ဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလို့ရတဲ့သွားရှင်တွေကိုရဲ့တယ်လီဖုန်းနံပါတ်ကြိုတင်ပေးဖို့ထားမယ်ဆိုရင်
ကိုသားညိုအစီအစဉ်တင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့မအေးတန်နာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။
မင်္ဂလာပါရှင်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေ၊ပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်။ Now, why are Dora Shinidre, Nimata Shinidabon and Nidadi less on Chubby Bimam Chiparishin? A good old view ego, messenger, don't be regular that Dora Shinir Salidi could send up his money. Oliver Mansure Dora Shinaro, says the Susan, may go to cook me lavarishin.
View ego, Mielu, not on your body, not on our charlaro, media cooler, she lavare. Babylo, view a wine or do wine or ta, Namede Shima Udo Metabene, Kuma, Subia, Donia.
ဟုတ်ကဲ့ကိုအော်လီဗာရေမန်နျူရင်းကပြောပါတယ်နုနေချင်းလို့ပေါ်တယ်တောင်းရှင်တွေကိုလန်လန်ဆန်ဆန်တက်တက်လက်လက်လေးတင်ဆက်ချင်လို့လို့ဆိုပါတယ်အဲနောက်တာပါနော်ကျမတို့ကစကားပြောတဲ့ပုံရှင်နေပြောဆိုဆွေးနေတဲ့ပုံနဲ့တင်ဆက်ပေးရမလို့အဲလိုမျိုးကိုရီမရဲ့အချင်းချင်းတက်ခေါ်ကြတာပါအတက်တွေလည်းတိတ်ပြီးမတိမ်မရေမလို့အပြစ်မှာကျမတို့ယုံမှာချင်းချင်းစကားပြောကြရင်လည်းအဲလိုကိုရီမရဲ့နဲ က်ပြီးတော့လည်းအားပေးနေပါဦးမယ်ခင်ဗျာလို့ရေးလာပါတယ်အထူးကျေးဇူးတင်ပါတယ်ကိုမောင်လေးဒါနဲ့ Ramsey Owenwan ဆိုတဲ့တော်ရှင်ကတော့ VOA Burmese အစီအစဉ်တွေကို SoundCloud မှာမတင်ပေးတော့ဘူးလားတဲ့အထိတ်မဖြစ်တာတပတ်လောက်ရှိပါပြီအလုံးလုံးနဲ့နားထောင်နေဆိုတော့ SoundCloud မှာပို့ပြီးတော့အဆင်ပြေပါတယ်လို့ပြောထားပါတယ်ဟုတ်ကဲ့ပါဒီတော့အရှင်ကိုပြန်ကြားရမယ်ဆိုရင်တော့ကျမတို့စီကအစီအစဉ်တွေကို SoundCloud ပေါ်မှာက Automation ဆိုတဲ့ဒီအလိုလျောက်ဆွဲယူစနစ်နဲ့တင်ပေးတာဖြစ်ပါရဲ့ရှင်။ဒါကြောင့်မလို့ SoundCloud မှာအစီအစဉ်တွေမတင်တော့ဘူးလားဆိုတာမဟုတ်ပါဘူး။အမြဲတမ်းလွှင့်လွှင့်ပြီးသလိုမျိုး SoundCloud ပေါ်မှာပုံမှန်အစီအစဉ်တွေရှိနေပါတယ်။ဟိုတစ်ချက်လေးတိတိကျကျပြန်ရှာကြည့်ပါလို့ပဲအကြံပြုချင်ပါတယ်နော်။အဲ့ဒါမှမတွေ့ဘူးဆိုတော့ကျမစီကိုလည်းစာထည့်ရေးပါအောင်ကျမဒီလွှင့်ထုတ်ပေးနေတဲ့နေရာ link လေးကိုလည်းကျမဒီတော့အရှင်စီကိုဒီ Messenger ကနေပြီးပြန်ပြောပို့လိုက်ပါမယ်။ကျေးဇူးတင်ပါတယ်။ကျောင်းမဲကဥက္ကံဆိုတဲ့တော်ရဆင်ကတော့ဒီ6လပိုင်း24ရက်နေ့တော့ရေးလာတာပါသူကအခုတလောအစီအစဉ်နေနားဆင်ရအဆင်မပြေပါဘူးတဲ့အထူးသဖြင့်တနင်္လာနေ့အစီအစဉ်နေပါဆိုပြီးအခုလိုရေးလာပါတယ်သူကတနင်္လာနေ့မနေ့ရှင်းနိုင်အစီအစဉ်တိုင်းစိတ်ညစ်ရပါတယ်တဲ့တနင်္လာနေ့မနေ့ရှင်းနိုင်အစီအစဉ်တိုင်းအယူထားပြီးအစီအစဉ်အဟောင်းတွေပဲပြန်လွှင့်နေလို့ပါပြီးခဲ့တဲ့23စက်တင်ဘာတုန်းကလည်းအရင်တစ်ပတ်အစီအစဉ်နေပဲလွှင့်နေပါတယ်အရင်တစ်ပတ်အင်္ဂါလာဗဟုလာကောင်းအောင်မမတ်မိတော့ပါဘူးတဲ့ဒါနဲ့မဲညွညွလေးစီစဉ်တင်ဆက်တဲ့ပေါက်ခရစကားလေးတွေတလွဲပြန်ပြီးတော့ထုတ်လွှင့်ပေးပါအောင်ကျေးဇူးတင်ပါတယ်။အဖဖရာသခင်ကောင်းကြီးပေးတော်မူပါစေဆိုပြီးတော့ကြောင်မဲကဥက္ကံဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပါဥက္ကံကြီး။ဒီအစီအစဉ်ကဒီကျမတို့၈နာရီအစီအစဉ်ဆိုတော့မနေ့၈နာရီအစီအစဉ်ကမနေ့၆နာရီအစီအစဉ်ကိုပြန်လွှင့်အစီအစဉ်ဖြစ်ပါရဲ့နော်။ဘာလို့များအဲ့လိုအစီအစဉ်အဟောင်းကိုဆက်ကပြန်ပြန်ပြီးဆွဲနေလဲဆိုတာမသိပါဘူး။ကျမတို့ကဓာတ်ရိုက်ထုတ်လွှင့်နေတာကိုကွန်ပျူတာစနစ်နဲ့အလိုလျောက်ဆွဲယူတာဖြစ်ပါရဲ့။ကျမတို့ဒီအစီအစဉ်တွေကိုအဲ့လိုဆက်နေ automation စီစဉ်ထားတဲ့ဌာနကိုအကြောင်းကြားပေးပါမယ်။အခုလိုကျမတို့ကိုအသိပေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဒီတော့ရှင်ကမန်းညိုရဲ့ပေါက်ခရစကားလေးတွေပြန်လွှင့်ပေးပါဆိုလို့ကျမဒီသတင်းကိုမန်းညိုလင်းကိုတိကျပြောပြလိုက်ပါမယ်ဒါမဲ့ဒီမှာတစ်ခုရှိတာကမန်းညိုလင်းရဲ့အစီအစဉ်ကပေါက်ခရစကားလေးတွေမဟုတ်ပါဘူးသူပေါက်ခရတွေပြောတာအမှန်ပဲလေကျမတို့အစီအစဉ်နာမည်ကမတူတာလေးတွေအစီအစဉ်ဖြစ်ပါလေရှင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ကျောင်းရှင်ဆိုတဲ့ Facebook တော်ရရှင်ကတော့မင်္ဂလာပါ VOA 1တော်သားများခင်ဗျာ။ကျွန်တော် DV ရှောက်ချင်လို့ပါ။သူပြောတဲ့ DV ဆိုတာ American ပြည်အောင်စုမှာအများအားနေထိုင်ခွင့်ကန်ဆတ်မဲ့ဖောက်ပြီးတဲ့ Green Card အစီအစဉ်ကိုပြောတာဖြစ်ပါတယ်။အတန်းပညာကတော့အလဲတန်းအထိပဲအောက်ပါတယ်။လက်ရှိထိုင်းနိုင်ငံမှာအလုပ်လုပ်ပြီးတော့ဆက်ချုပ်တဲ့အလုပ်လုပ်ပါတယ်။10နှစ်လောက်ရှိပါပြီ။ကျွန်တော်သိချင်တာကအလဲတန်းအဆင့်လောက်နဲ့ရှောက်လို့ရမလားခင်ဗျာ။ကျေးဇူးပါတဲ့။ဟုတ်ကဲ့ပါ။ကျမသိတဲ့လောက်ကတော့အထက်တန်းအစင်းဆိုပြီးတော့သူတို့ပညာရည်ချင်းကိုဖော်ပြထားပါတယ်။ဒါပေမဲ့ခုနကတော့အလိုမျိုးဟို provision နဲ့အလုပ်တစ်ခုခုပေါ့နော်။ဥမာဆက်ချုပ်ဆက်ပြင်အဲ့လိုအလုပ်မျိုးလုပ်တတ်တာဆိုရင်တော့သူတို့ဟိုချွင်းချက်ပေးသလားမသိ။အဲ့ဒါတော့ကျွန်မသိချင်အောင်ပြန်ကြည့်ရပါမယ်။သူတို့ရဲ့တတ်မှတ်တဲ့ရည်ချင်းရဆိုရင်တော့အထက်တန်းအစင်းလိုပဲပြောထားပါတယ်ရှင်။
မြန်မာ
မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်ကိုရိုင်းတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနောက်ပြီးတော့သူတို့ရဲ့ရှုမြင်ခံစားချက်တွေကိုပုံဝင်လင်းလင်းထုတ်ဖော်လာတဲ့စာရွက်ကိုလည်းဗီဒီယိုကလက်ခံရရှိပါတယ်။အဲ့ထက်ကစာတစ်စာကတော့ဘကိုရုံးမအစေးလူရှင်ဆိုတဲ့ဒီ Facebook အကောင့်ပိုင်းရှင်သောရရှင်ရေးလာတာဖြစ်ပါတယ်။သူကမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ဟိုအဖက်ဖက်ကကြက်တဲမှုတွေနဲ့ပတ်သက်ပြီးတော့အခုလိုတင်ပြလာပါတယ်ရှင်။
ဒီကုကုံစင်းနှုံးနဲ့ဒေါ်လာဈေးဟာတိတ်ကွာလုံးတဲ့အဆင့်ရောက်နေပါတယ်။ပြည်သူတွေတနေ့တခြားငတ်ပြတ်လာပါပြီ။စားစရာကမရှိ၊ဈေးကူဖို့ဈေးကမရှိနဲ့လူတွေမသေးသင့်ပဲတေးကြပါရတယ်။အရက်သားဆွေးရလက်ထက်မှာပိုဆိုးလာပါတယ်။ဒီလိုကုံစင်းနှုံးနဲ့လျှက်စစ်မီတာကတက်မရိမှုတွေကပေါ်စစ်ပေးစစ်တံပေါ်ကြည့်လဲပြောပေးကြပါအောင်ဗျာ။ညီမပြီးမကြခင်လူမျိုးတုံးတော့မလား။စစ်လေရင်တွေမကြခဏ ေးစီချင်ပါတယ်ပြည်သူတွေငတ်သေးကုန်ပါပြီခင်ဗျားတို့အလုပ်ပေးမလားစားစရာချပေးမလားပြည်သူတွေကိုလည်းငဲကြည့်ကြစီချင်ပါတယ
်ဟုတ်ကဲ့ပါပကိုးရုံးမှာအစေးလူရှင်ဆိုတဲ့ Facebook တော်ရရှင်ရေးလာတာပါမြန်မာနိုင်ငံမှာပြည်သူတွေကြက်တဲလွန်းလို့နိုင်ငံတော်အစိုးရနဲ့ဒီအစိုးရခေါင်းဆောင်တအုပ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ပြည်သူတွေတက်တာအောင်လို့လုပ်ပေးပါအောင်ဆိုပြီးတော့ဒီတော်ရရှင်သူ့ရဲ့ထင်မြင်ယူဆချက်နဲ့ဒီဖွင့်ဟပြီးတော့တောင်းဆိုလာပါတယ်ရှင်ကျွန်တော် VOA လေးလိုင်းရတဆင်တင်းတွေကိုနေ့စဉ်မပြတ်နားထောင်နေပါတယ်ဆိုပြီးရေးလာရင်နောက်ထပ်တော်ရရှင်တစ်ယောက်ကတော့ VOA လေးလိုင်းကနေပြီးတော့တက်ဆိုင်သူတွေစီကိုပြောပြခြင်းနဲ့တင်းစကားလေးတွေဖြစ်ပါတယ်ကျွန်တော်ကိုယ်တိုင်ကတက်မတော်လေးကအရာရှိပါတက်မတော်မှလည်းအတော်လေးလှုပ်တဲ့ရင်လာပါပြီဆွေးနွေးခြင်းနဲ့အကြောင်းအရာကတော့ဆိုပြီးတော့အောင်မင်းထက်ဆိုတဲ့တော်ရရှင်အခုလိုရေးလာပါတယ်
ကျွန်တော်တို့ရာဒူအဖြစ်အငယ်တွေပေါ့နော်တမရော်မှတတ်မှတ်ထားသောတောင်ဝန်ထမ်းဆောင်ကာလပြည့်သွားတော့လဲတမရော်မှတရားဝင်နှုတ်ထက်ခွင့်ရရှိဖို့အစင်မပြေတာတွေဖြစ်နေပါတယ်အမှန်တမ်းပြောရရင်တော့လူအခွင့်အရေးချိုးဖောက်ခံရတယ်လို့ပြောရင်လည်းမမှားပါဘူးဒီအကြောင်းအရာကိုအခုလို့ပြောလာတာကတော့ကျွန်တော်အပါဝင်ကျွန်တော်မိတ်ဆွေတမရော်မှနှုတ်ထွက်ခြင်းသူအားလုံးအတွက်ပါနောက်တစ်ခုကတော့တမရော်ရဲ့အသက်16နှစ်မနူးမနက်အရွယ်နဲ့ရောက်လာကြမဲ့ညီနောင်အငယ်တွေအတွက်ပါတမရော်မှာလဲလာစဉ်နှစ်စဉ်နဲ့အမျှနှုတ်ထွက်ခွင့်တွေတင်ထားတော်လဲမရတဲ့အတွက်မိသားစုဘဝအပြည့်ခံထောင်ကျခံခြင်းနဲ့ရင်ဆိုင်နေရပါတယ်။ပတ်ဝန်းကျင်အတွက်ရောမိမိမိသားစုအတွက်ရှည်ရေးပါအနှောက်အယှက်များစွာနဲ့ဂုဏ်သိမ်းငယ်စွာဖြတ်သန်းနေကြရပါတယ်။ဒီအကြောင်းတွေကိုပြောပြပေးခြင်းနေတဲ့တမရော်သားတွေလည်းမနှေးပါဘူး။မြန်မာနိုင်ငံရဲ့နောင်အလားလာရှိမဲ့လူငယ်တွေရဲ့အနာဂတ်တွေမမေ့မိန်စေရန်ဆွေးနွေးပေးပါ။တိုက်တွန်းပါရစေ။ကျွန်တော်ကိုယ်တိုင်ကလည်းအခုချိန်ထိနိုင်ငံတော်မှပေးအပ်ထားသောယာဒူးနဲ့အညီတာဝန်တွေကိုလည်းအကောင်းဆုံးအနေထားနဲ့ထမ်းဆောင်ခဲ့ပြီဖြစ်ပါတယ်။မိသားစုရှိတာကြောင့်လည်းနိုင်ငံတာဝန်ကိုမှင်းတီတစ်ချက်မှမပါဘဲထမ်းဆောင်ရင်းနဲ့အခုတက်မတော်ကိုကြောခန်းရမယ့်အချိန်ရောက်လာပါပြီ။သို့တော့နှုတ်ထွက်ခွင့်တွေကိုအဆက်အသွယ်ယာဒူးကြီးတဲ့သားသမီးတွေကသာအလုတ်ကနေထွက်ခွင့်ရကြပြီးတော့ကျွန်တော်တို့လိုပြည်ရဲ့လာစားနဲ့ချွေတာစားတော့နိုင်သူတွေအဖို့တော့ထွက်ဖို့ကမလွယ်ဘူးလှပါဘူးခင်ဗျာ
ဟုတ်ကဲ့ဒီတော်ရရှင်ကစားလဲတော်တော်ရှိပါပြီတဲ့လာစင်နဲ့အမြဖြစ်နေတဲ့ကိစ္စရက်တွေနောက်ပြီးတော့ကျွန်တော်တို့ရဲ့ဒီစစ်တပ်တွေကညင်အောင်နေဆန္ဒမရှိတော့ဘဲနဲ့မယိုးမသားထုတ်ပြန်ထားတဲ့ဥပဒေညွန်ကြားချက်တွေနဲ့ချိန်အောင်ခံထားရတာတွေအတွက်အသက်ရင်ရင်နဲ့စစ်တပ်တွေဝင်လာမဲ့ညင်အောင်တွေကိုတားဆီးကြပေးပါလို့ပြောချင်ပါတယ်တဲ့ဒါတော့စစ်တပ်တွေမှာဒီလိုမျိုးဒီဆန္ဒမပါဘဲနဲ့ချီနောင်မှုတွေခံရတဲ့အတွက်ကြောင့်မလို့နောက်ထပ်ဝင်လာမဲ့အငယ်တွေတိစားစဉ်းစားဆုံးဖြတ်စီချင်ပါတယ်ဆိုပြီးတော့တက်မတော်အရာရှိဟောင်းတဦးပါဆိုပြီးတော့တော်ရရှင်တစ်ယောက်အစာရေးလာတာဖြစ်ပါလိမ့်ရှင်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်တိတောင်လာတဲ့တော်ရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါတယ်နော်ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိတဲ့ချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချစ်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemisetviewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင်အခုဆက်ပြီးတော့တေးတောင်းလာတဲ့တော်ရရှိနေကိုလည်းအလှယ်ပေးကြပါရစေအကိုမတွေအားလုံးတချင်းတောင်းကျင်လို့ပါဗျာဆိုရရေးလာတဲ့တော်ရရှိကအောင်ကျော်ဆိုတဲ့တော်ရရှိမှာခံကောင်းမြို့နယ်ကုန်းရွာကချစ်ချောအတွက်တောင်းဆိုခြင်းပါတဲ့ဝါချွတ်ချစ်သူဆိုတဲ့တချင်းလေးထုတ်လွှင့်ပေးဖို့တောင်းဆိုပါရခင်ဗျာရိုသေလေးစားစွာနဲ့တောင်းဆိုပါရတဲ့ဟုတ်ကဲ့ပါကျမတို့ကအဲ့လောက်ထိခါခါရရအစာရေးဖို့မလိုပါဘူးနော်ကျမတို့တော်ရရှင်နေတေးတောင်းလာတဲ့အခါမှာတေးတောင်းတဲ့တချင်းတွေကိုကျမတို့ရှာလို့ရရင်အကုန်လုံးထုတ်လွှင့်ပေးပါရယ်အကောင်မတွေအားလုံးကျန်းမာပါစေဆိုပြီးတော့လေကိုအောင်ကျော်ဆုတောင်းပေးလာပါရယ်ကျေးဇူးတင်ပါတယ်ဒါပေမဲ့ဒီမှာကိုအောင်ကျော်တောင်းဆိုထားတဲ့ဝါကျွတ်ချစ်သူဆိုတဲ့တချင်းဘယ်သူဆိုထားလဲဆိုတာမသိတော့ကျမနည်းနည်းလေးတော့ရှာကြည့်ပါဦးမယ်ဟုတ်ကဲ့ကိုအောင်ကျော်တောင်းထားရဲ့ဝါကျွတ်ချစ်သူဆိုတဲ့တချင်တွေရှာလို့တွေ့ပါရင်ဘဒုဆိုထားရလဲဆိုတာကြည့်လိုက်တော့ဗညာဟန်နဲ့စိတ်နေကြီးတည်ဆိုထားတာဖြစ်ပါရင်ရို့ဒီတပန်းဒီတော်ရရှင်တောင်းဆိုထားတဲ့တချင်လေးနဲ့ထုတ်လွှင့်ပေးကြပါလိမ့်ဒီကောင်းတဲ့တော်ရရှင်ရောတေးချစ်တော်ရရှင်နဲ့အားလုံးရောဒီတချင်လေးကိုနှိမ့်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါရနော်ဝါကျွတ်ပြီးအချစ်ရဲ့အသက်ရဲ့တင်းကျွတ်ပေပြီးကွယ်တင်းကျွတ်ပေပြီးကွယ်ဝါကျွတ်မီဝဲကြည့်မယ်အတူနဲ့စိတ်နေကြီးတည်ဆူထားတဲ့ဝါကျွတ်ချစ်သူဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ချန်ပီစာရီရင်းဖွင့်စာရီနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္ဂနွေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ရထုတ်ပေးခဲ့ပြီးရဲ့အစီအစဉ်တွေကိုရေဒီယိုနဲ့တိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်အစမြင်နာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။မဲတနာကြောင့်တင်ဆက်နေတဲ့မြန်မာပြည်ကပေးစာစီစဉ်ပါရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရုပ်သံနဲ့ရေဒီယိုစီစဉ်တွေကိုနားဆင်ပြီးကြည့်ရှုအားပေးကြတဲ့အတွက်လည်းပရိသတ်အားလုံးကိုကျေးဇူးထူးတင်ပါတယ်အခုတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုနားဆင်ရမှာပါစုရင်ထွေးနဲ့အတူကျမတို့မဆုရင်ထွေးနဲ့အတူကိုဝင်းခမ်းမောင်ကနေပြီးတော့တင်ဆက်ထားပါတယ်
ဗီယက်နမ်နိုင်ငံမှာ Transformer ရုပ်ရှင်တွေကလုံးစိတ်ယုတ်ကြီးတယုတ်သူကဗီယက်နမ်ဘာသာစကားကိုပြောနိုင်ပါတယ်ဒီလိုစိတ်ယုတ်တယုတ်ကိုကွန်ပျူတာပရိုဂရမ်မင်းရေးတဲ့ကွန်ပျူတာကျောင်းသားအဖွဲ့ဖြစ်တဲ့ Robot Van ကနေပထမဆုံးဖန်တီးမှုအဖြစ်တီထွင်ထုတ်လုပ်လိုက်တာပါဒီ Robot Van လို့ခေါ်တဲ့စိတ်ယုတ်ကို Cycle အပြတ်တွေကနေရတဲ့အပိုင်းအစတွေနဲ့လှုပ်ထားတာပါလက်ရှိအချိန်မှာဗီယက်နမ်နိုင်ငံမှာလူတွေဟာမော်တော်ဆိုင်ကအကြီးအကျယ်စီးကြတာမို့လို့ပတ်ဝန်းကျင်ညံ့ညမ်းမှုကိုပိုဖြစ်လာစေပါတယ်။ဒါကြောင့်မို့ပြစ်လိုက်ရတဲ့ cycle အဟောင်းတွေရဲ့စက်ပစ္စည်းအပိုင်းအစတွေကို robot van ကနေပြန်ဝယ်ပြီးတော့ဒီလိုစက်ရုပ်အဖြစ်ထုတ်လုပ်ခဲ့တာပါ။နောက်ထပ်မသုံးနိုင်တော့ဘူးလို့ထင်ထားတဲ့ပစ္စည်းတွေကနေစက်ရုပ်နဲ့အခြားအရာတွေကိုလုပ်နိုင်တယ်ဆိုတာနဲ့ဒီလိုစက်ရုပ်ကိုလုပ်ခဲ့တာဟာကိုယ့်ပတ်ဝန်းကျင်ကိုကာကွယ်ကြဆိုဆိုတဲ့အသိကိုပေးတင်တာဖြစ်တယ်လို့ robot van အဖွဲ့ဝင်တဦးကပြောခဲ့ပါတယ်။ဒီစက်ရုပ်ရဲ့အလေးချိန်ဟာ ပေါင်း 224ပြီးတော့အမြင့်ကတော့10ပဲရှိပါရဲ့ရှင်
ဟောလိဝုဒ်ကဂန်ဝင်ရုပ်ရှင်တွေဖြစ်ကြတဲ့ Frankenstein, The Mummy နဲ့ Dracula စတဲ့ရုပ်ရှင်တွေဟာပရိသတ်တွေအတွက်ကြောက်စရာကောင်းတာဘာကြောင့်ပါလဲ ခန္ဓာကိုယ်ရဲ့ပုံအောင်နေတဲ့တတဝါဆိုတဲ့စိတ်ကူးကြောင့်လားနှစ်ပေါင်းများစွာကြာကကျိန်စာရီကြောင့်လားဒါမှမဟုတ်ဒီရုပ်ရှင်တွေဟာတကယ်ဘဝမှာဖြစ်ခဲ့တဲ့တိပ္ပံနိကြစမ်းသက်မှုတွေနဲ့တွေ့ရှိချက်တွေကြောင့်ပါလားဒါဟာအမေရိကန်ပြည်အောင်စုလော့စ်အိန်ဂျလိစ်မြို့ကတဘာဝတပိုင်းပြရိုက်မှာအတစ်ပြထားတဲ့ပြပွဲရဲ့အခြေခံစိတ်ကူးစိတ်တန်ဖြစ်ပါတယ်အဲ့ဒီပြပွဲမှာဟောလိဝ တစ်ခုကိုတွေ့ရမှာပါဒါဟာစာရေးဆရာမမယ်ရီရှယ်လီကိုဖရန်ကန်စတိုင်းဝတ္ထုနဲ့ပတ်သက်လို့အတွေးရစေခဲ့တဲ့စမ်းသပ်မှုဖြစ်ပါတယ်1954ခုနှစ် Creature from the Black Lagoon ရုပ်ရှင်ထဲမှာတွေ့ခဲ့ရတဲ့ Monster တရဝဝစ်စုံကိုလည်းဒီပြဝဲမှာပြသထားပါတယ်အဲလီသဘာဝတိုင်းပြရိုက်အနေနဲ့အခုလိုရုပ်ရှင်တွေကပစ္စည်းတွေကို1930ခုနှစ်တွေကလေးကစတင်စုဆောင်းလာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံဟာတည်ကြတဲ့အတိုင်းဝင်မျိုးစုတွေအများကြီးရှိသလိုတွားသားတရဝတွေပေါများတဲ့နိုင်ငံဖြစ်ပါတယ်ဒီမျိုးတွေကအစားအသောက်တွေနဲ့သင်္ကန်းတွေကိုဖျက်ဆီးတတ်တဲ့ကြွက်တွေရဲ့အန္တရာယ်ကိုကာကွယ်ပေးနိုင်တဲ့အတွက်ထိုင်းအာဏာပိုင်တွေကမျိုးတွေကိုရှင်းလင်းဖို့ဝင်လင်းနေကြပါတယ်ထိုင်းနိုင်ငံတောင်ပိုင်းကအေယာလုံချုံရင်ဝန်ထမ်းတို့ကမွေဟောက်ကြီးတကောင်ကိုတနင်္ဂနွေနေ့မှာတွေ့ခဲ့တဲ့အတွက်ကယ်ဆယ်ရေးအခွင့်ကိုအကြောင်းကြားခဲ့ပါတယ်။မွေကြီးဟာ73ပေအရွယ်ရှိပြီးတော့သူ့ကိုမိန်လာရေပိုက်ထဲကနေတနာရီကြောကြအောင်ကယ်ဆယ်ရေးသမားတွေကဖမ်းယူကယ်ထုတ်ခဲ့ရတာပါ။ဒီကယ်ဆယ်ရေးလို့တော့လူ5ယောက်ပါဝင်ပါတယ်။ King Cobra အမျိုးအစားမွေဟောက်ကြီးဟာအဝကျဉ်ကျဉ်လေးရှိတဲ့ရေမြောင်းထဲကိုပြန်ပြန်ဝင်သွားပြီးတော့ရေတွေထဲမှာရှောက်သွားနေတာကြောင့်ကယ်ဆယ်ရေးသမားတွေကအမိကနေဆွဲထုတ်ခဲ့ရပါတယ်။ဒီမွေကြီးကိုဖမ်းယူခဲ့ပြီးတဲ့နောက်တော်ရဲကိုဘေးမဲ့လွတ်ပေးခဲ့ကြပါတယ်။မွေကြီးရဲ့အလေးချိန်ဟာ33ပေါင်ရှိပြီးတော့ဒါဟာသူတို့ကယ်ခဲ့တဲ့အထဲမှာတတိယအရှည်ဆုံးမွေကြီးလို့ဆိုပါရစေ
။အခုနားဆင်ကြရတာကတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုစွရင်ထင်းနဲ့မဆွရင်ထွင်းနဲ့ကိုဝင်းခန့်မောင်တို့ကတင်ဆက်ခဲ့တာပါ။ဒီအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေနေ့အစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရစေ။တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင
်။ Syria နိုင်ငံတွင်းကအမေရိကန်ရဲ့အကြီးဆုံးစစ်အခြေစိုက်စခန်းကနေတပ်ဖွဲ့တွေအင်ကန်နေ့မှတနင်္လာနေ့မှရုပ်သိမ်းလိုက်ပါပြီ။ Syria ကရုပ်သိမ်းလာတဲ့အမေရိကန်တပ်ဖွဲ့တွေကိုအီရတ်နိုင်ငံအနောက်ပိုင်းမှာတတ်ချမှာဖြစ်ပြီးဒေတာရင်းကအစ္စလာမ်မေအစွန်ရောင် IS တိုက်ခိုက်ရေးသမားတွေကိုချေမှုန့်မဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးကိုဆက်လက်ဆောင်ရွက်မယ်လို့ကာကွယ်ဝင်ကြီး Mark Esper ကပြောပါတယ်။ကာကွယ်ဝင်ကြီးရဲ့အပြောအရတော့အမေရိကန်တပ်ဖွဲ့ဝင်900ကျော်ကိုအီရတ်ကိုရွှေ့ပြောင်းတတ်ချမှာဖြစ်ပြီးတပ်ဖွဲ့ဝင်တွေအနေနဲ့လောလောဆယ်အမေရိကန်ကိုပြန်လာနိုင်အောင်မှာမဟုတ်ပါဘူး။တရုတ်အစိုးရကဟောင်ကောင်ကိုထိ ंछ ုပ်ဖို့ကြိုးပမ်းတာကိုစန့်ကျင်တဲ့အနေနဲ့ဟောင်ကောင်မှာလုပ်တဲ့ဆန္ဒပြပွဲတွေသတင်းပတ်20ပြည့်အထိတ်မှအဖြစ်တနင်္ဂနွေနေ့တုန်းကထောင်နဲ့ချီတဲ့ပြည်သူတွေခြိတဲ့ဆန္ဒပြကြပါတယ်။ရဲတွေကလည်းဒီဆန္ဒပြပွဲကိုမိသက်ပိုက်တွေမျက်ရည်ယိုပုံးနေတုံးပြီးအပြင်းထန်တုံ့ပြန်တိုက်တွယ်ခဲ့ပါတယ်။တာလီဘန်နဲ့ငင်းချမ်းရေးဆွေးနွေးပွဲပြန်ဆဖို့ကြိုးပမ်းနေချိန်မှာပဲအမေရိကန်ကာကွယ်ဝင်ကြီးမတ်ကက်စပါကကြီးညာမထားပဲတနင်္ဂနွေနေ့ကအာဖဂန်နစ္စတန်ကိုရုတ်တရက်ရောက်ရှိသွားပါတယ်။နိုင်ငံရေးသဘောတူညီချက်အပါအဝင်ငင်းချမ်းရေးသဘောတူညီချက်တချို့ရဖို့အခုချိန်ထိမျှော်လင့်ထားပြီးဒါဟာရှစ်ဆက်ဖို့အကောင်းဆုံးနည်းဖြစ်တယ်လို့ကာကွယ်ဝင်ကြီးအက်စပါကသူနဲ့အတူလိုက်ပါသွားတဲ့သတင်းထောက်တွေကိုပြောဆိုထားပါတယ်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ John Elson ပါရှင်။တနင်္လာနေ့နဲ့နဲ့ခင်ပြောရေးမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကမ္ဘာထလွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါ။ကျမတို့ခုမနေ့ပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်မနေ့8နာရီကနေ9နာရီမှာထပ်မံထုတ်လွှင့်မှုရှိပါတယ်ရှင်။ကြည့်နားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.